Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့ညနေခင်း 6:09 အစီအစဉ်တွေကိုလိုင်းတိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါလူ100နီးပါးလို့တည်ဆုံးခဲ့ရတဲ့ငလျင်တန်ကဲဆဲကူညီရေးအတွက်အစွမ်းကုန်လှုပ်ဆောင်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကကတိပေးပြောဆိုလိုက်ပါတယ်တရုတ်နဲ့အင်းကြီးချင်းတွေကြားပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်တွင်းကကျွန်းစုနီးအမေရိကန်ဖြတ်သင်းဘောတစ်စင်းခုံမောင်းခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်နေတာကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေတိုးလာနိုင်တဲ့အခြေအနေရှိနေပါတယ်
ခုကကျွန်တော်မိုင်းရှူနာကိုဖြစ်နေတယ်ဗျ။ခုဒီနေ့မှမိုင်းရှူနာဖြစ်နေတယ်ဗျ။မိုင်းရှူတဲ့ကဲရပဲဗျ။ကဲရပဲမိုင်းရှူနဲ့ကျွန်တော်ပန်ကလေးရပါဘော
။မိုင်းရှူတည်တာခံတယောက်ပြောတော့ရပါရှင်။အပြည့်အစုံကတော့နောက်ပိုင်းမှာကြားရမှာပါ။ဒါအပြင်အမေရိကန်ဖက်ထိန်တုံးသက်ဖြတ်တင်မော USS Lessons ကိုတရုတ်ကပိုင်ဆိုင်နေဆိုပြီးအငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲကရေပိုင်နဲ့ထဲကိုဆေးလွတ်လိုက်တဲ့တဲ့ရင်နဲ့လက်ပရန်တပိတ်ကဖမ်းဆီးခံကြောင်းသားတွေကိုတရားရုံးထုတ်တဲ့အခြေအနေတွေကိုတင်ပြသွားမယ်အပြင်ရွေးကောက်ပွဲအထူးအစီအစဉ်ပြည့်တိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားစိတ်ဝင်စားစရာအစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါအခုအရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုမှတ်တင်ရေးထိုင်တဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်
တနင်္လာနေ့ကလှုပ်ခတ်တဲ့ပြင်းအား9.5ရှိငလျင်ကြီးကြောင့်ဘေးဒဏ်သင့်သူတွေကိုကူညီဖို့အစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရက်ကဒီကနေ့ပြောဆိုလိုက်ပါတယ်။အခြေအနေပေါ်တာဝန်ရှိသူတွေကပြည်ဝဆန့်စစ်ပြီးတဲ့နောက်ကူညီကယ်ဆယ်ရေးဆိုင်ရာအစီအစဉ်တစ်ခုကိုကြေညာမယ်လို့လည်းသူကပြောပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကလူနေချဲ့တဲ့ဘာရာရှန်ပြည်နယ်မှာတနင်္လာနေ့တုန်းကငလျင်ကြီးလှုပ်ခတ်ပြီးကြတဲ့ကအပြည့်အစုံအခြေအနေနဲ့တုတ်ပြန်လှုပ်ဆောင်နေတာတွေကိုသိရဖို့ဝန်ကြီးချုပ်ရှရစ်အစစ်မြင့်တာဝန်ရှိသူတွေနဲ့အစည်းအဝေးတစ်ခုလုပ်ခဲ့တာဖြစ်ပါတယ်။ငလျင်ကြောင့်ဒေဆုံးသူစုစုပေါင်း306ဦးရှိပြီးဒဏ်ရာရသူ1900ရှိတယ်လို့နှစ်နိုင်ငံအစိုးရတွေကကြေညာထားပါတယ်။အခုချိန်ထိဆိုရင်တော့ပါကစ္စတန်အနောက်မြောက်ပိုင်းကခိုင်ဘာပတ်သွန်းခွာပြည်နယ်မှာဒေဆုံးသူအများဆုံးဖြစ်ပါတယ်။လူပေါင်း185ဦးထက်မနည်းသေဆုံးပြီး1450ကျော်ဒဏ်ရာရတယ်လို့တာဝန်ရှိသူတို့ကအတည်ပြုထားပါတယ်။နောက်ထပ်လူ30ကတော့နိုင်ငံရဲ့လူမျိုးစုဒေသမှာသေဆုံးတာပါ။ငလျင်ဒဏ်သင့်ဒေသတွေကိုပါကစ္စတန်စစ်တပ်နဲ့အကူအညီပေးအဖွဲ့တွေဒီကနေ့အကူအညီတွေဆက်ပြီးတော့ပေးပို့နေပါတယ်။ရွက်ဖြင့်တွဲတွေ၊ဆောင်တွေနဲ့စားနပ်ရိက္ခာတွေကိုရဟတ်ယာဉ်တွေနဲ့ပို့ဆောင်ပေးနေတာပါ။အာဖဂန်နစ္စတန်မှာတော့လူပေါင်း86ဦးသေဆုံးပြီး268ယောက်ဒဏ်ရာရတယ်လို့အာဖဂန်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာကဒီကနေ့မှပြောပါတယ်။အရေးအတွက်ကတော့တိုးလာနိုင်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။အာဖဂန်နေဆက်ဘက်ကနေပြင်းထန်တဲ့ပစ်ခတ်မှုတွေကြောင့်ဒီကနေ့မှပဲပါကစ္စတန်စစ်သား9ယောက်သေဆုံးသွားကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်။ဝါဇီရစ်တန်တောင်ပိုင်းကအကိုအတာဒီတာမှာရှိတဲ့ရှီရန်စကန်ကူကိုတက်ခတ်ခံရတာလို့လည်းပြောပါတယ်။တက်ခိုက်မှုဟာစစ်သွေးကြွရည်လက်ချက်လားအာဖဂန်စစ်သားတွေလက်ချက်လားဆိုတော့တော့ပါကစ္စတန်စစ်တပ်ကပြောဆိုတာမျိုးမရှိသလိုအာဖဂန်ဘက်ကလည်းတစုံတရာပြောဆိုတာမရှိပါဘူးအင်းနီချင်းနိုင်ငံကြီးကစစ်တပ်တွေကနေဆက်ဖြတ်ကျော်တက်ခိုက်တာတွေရှိတယ်ဆိုပြီးအရင်တုန်းကလည်းအပြန်အလှန်ဆက်ဆွဲခဲ့ပူပါတယ်အဟုတ်လားဒီမှာတုန်းကလည်းထိတ်တဲရင်ဆိုင်မှုတစုံတရာမရှိပဲလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ပါကစ္စတန်စစ်သား3ယောက်သေဆုံးရတယ်ဆိုပြီးအာဖဂန်တပ်မကြီးကိုပါကစ္စတန်ကဆင့်ခေါ်ကန့်ကွက်ခဲ့ပူပါတယ်ဒီမတိုင်ခင်တည့်ရက်မှာပဲပါကစ္စတန်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်အာဖဂန်စစ်သား6ယောက်သေဆုံးခဲ့တယ်ဆိုပြီးအာဖဂန်ဘက်ကလည်းပါကစ္စတန်တပ်မကြီးကိုဆင့်ခေါ်ကန့်ကွက်ခဲ့တာပါပါကစ္စတန်တာလီဘန်အနေနဲ့ဆက်နွယ်တဲ့စစ်သွေးကြွတွေကအာဖဂန်နယ်စပ်မှာခိုလုံပြီးနယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်လို့ရှိတယ်လို့လည်းပါကစ္စတန်ဘက်ကပြောဆိုထားတာပါအာဖဂန်နိုင်ငံကလည်းပါကစ္စတန်ကဩဇာရှိန်ဝါကြီးမားတဲ့စစ်တပ်ဟာအာဖဂန်နိုင်ငံကတာလီဘန်ရဲ့ပုံကံမှုတွေကိုတိတ်တဆိတ်အားပေးနေတယ်လို့ဆွဆွဲထားပါတယ်
တောင်တုပ်ပင်လေတဲ့အခါပိုင်ဆိုင်မှုအငင်းပွားနေတဲ့ separately ကျွန်းစုကတန်နာကြောက်တန်းနဲ့ရေမိုင်12မိုင်အတွင်းပယ်တင်ဒုံးကြည့်တဲ့အမေရိကန်ဖြတ်သင်းဘောတစ်စင်းဒီကနေ့ခုံမောင်းခဲ့ပါတယ်။ဒါအပြင်လူလုံကျွန်းတူတွေဆောက်ပြီးတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့အပေါ်အသိသာဆုံးစိန်ခေါ်မှုအဖြစ်လဲရှုမြင်ကြပါတယ်။USS Lassen ဖြတ်သင်းဘောဟာအမေရိကန်ရေတပ်ရဲ့ P-8A ထောက်လှမ်းရေးလေယာဉ်တစ်စင်းအပြင် P-3 ထောက်လှမ်းရေးလေယာဉ်တစ်စင်းမှပါနိုင်ခြေရှိပြီးစူပီတန်နာကြောက်တန်းနာထိခုံပေါင်းခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာကိုတရုတ်ကရယူထားပြီးထိုင်ဝမ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပါတယ်။ ဂျပန်နိုင်ငံယိုကိုရှုကရေတပ်စခန်းမှာအခြေဆိုင်တဲ့ lesson ဖြစ်တဲ့ဘောကိုစောင့်ကြည့်ခဲ့နောက်ကနေလိုက်သွားခဲ့ပြီးတရုတ်ရေးပိုင်တဲ့ထဲတရားမဝင်ဝင်ရောက်ပြီးတဲ့နောက်သတိပေးခဲ့တယ်လို့တရုတ်နိုင်ငံသားရေးဌာနကလည်းပြောပါတယ်ဒီလိုရဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိမ့်ချောက်မှုတစ်ခုဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရလူခန်းကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဒီကနေ့လုပ်ငန်းဟာထူးခြားဖြစ်ရတဲ့တစုံတရာမရှိဘဲပြီးဆုံးသွားတယ်လို့အမေရိကန်စစ်ဖက်သတင်းရှင်းမြစ်ကပြောပါတယ်။တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ပြောထားတဲ့လူလုံကျွန်းတူတွေရှိရာရေပြင်ကိုအမေရိကန်ရေတပ်ကသင်္ဘောတစ်စင်းဆေးလွတ်မယ်လို့အမေရိကန်တာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်အတော်ကြာကလေးကပြောဆိုထားပြီးလဲဖြစ်ပါတယ်ရှင်
။အာရှစစ်ဖက်ဒေသမှာအမေရိကန်ပြည်တော်စုကဩဇာချင်းဝင်ရှာညှိဖို့ကြိုးပမ်းမှုရဲ့ဇေတိပိုင်းဖြစ်အမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းသမ္မတအင်ပီရိုကပြောကြားခဲ့ပြီးနောက်မှာပဲနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားဖို့လည်းသဘောတူခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့သမ္မတဘရက်အိုဘားမားတို့ရဲ့တနင်္လာနေ့တွေ့ဆုံမှုတွင်ရာသီဥတုဖောက်ပြန်မှုလုံခြုံရေးကုန်သွယ်ရေးအကြက်ဖက်ဝါဒနဲ့ရေကြောင်းဆန်ရပူးပေါင်းဆောင်ရွက်မှုစတဲ့ကိစ္စရပ်တွေပါဝင်ပါတယ်။ဆွေးနွေးမှုပြီးမှတော့အင်ဒိုနီးရှားဟာအမေရိကန်ရဲ့ဒေသတွင်းမှာမဟာဗျူဟာကျတဲ့အဓိကမိတ်ဖက်နိုင်ငံတစ်နိုင်ငံဖြစ်နေတယ်သမ္မတအိုဘားမားကသုံးလုံးပြောဆိုခဲ့တာပါအင်ဒိုနီးရှားကကမ္ဘာပေါ်အကြီးဆုံးဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်လူရေသန်းပေါင်း250လောက်ရှိပြီးအစဉ်လာအဖြစ်အလဲအလဲသဘောထားနဲ့တည်ခံနိုင်စွမ်းရှိတဲ့မွတ်စလင်တိုင်းပြည်ဖြစ်နေလေသမ္မတအိုဘားမားကပြောကြားသွားပါတယ်ဒီသတင်းမှာအင်ဒိုနီးရှားရဲ့ဦးဆောင်မှုကုန်သွယ်ရေးကုသရေးဝန်ကြီးနဲ့ဖွံ့ဖြိုးရေးမှာအင်ဒိုနီးရှားရဲ့အခန့်ခန့်အားတွေကိုလည်းသမ္မတကအလေးထားပြောကြားခဲ့တာပါဂျိုကိုဝီလိုအများကခေါ်ကြတဲ့အင်ဒိုနီးရှားသမ္မတကလည်းအင်ဒိုနီးရှားကတကားပွင့်စီးပွားရေးစနစ်ကျင့်သုံးတဲ့တိုင်းပြည်တစ်ခုဖြစ်တဲ့အကြောင်းနဲ့အမေရိကန်ဥဆောင်တဲ့ပစိဖိတ်ရေဝန်နိုင်ငံတွေရဲ့ကုန်သွယ်ရေးသဘောတူညီချက် TPP မှာပူးပေါင်းပါဝင်မှုရည်ရွယ်ထားကြောင်းလည်းပြောဆိုသွားပါတယ်
ဒီကတည်းကနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအင်မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးချိန်ညာပေးနေပါတယ်ရှင်2012ခုနှစ်ကလေးကစလို့ပထမဆုံးအချိန်ဖြစ်ကျင်းပဖို့ရှိတဲ့တရုတ်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံညီလာခံအတွင်းနိုဝင်ဘာလ2ရက်နေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေတို့တွေ့ဆုံကြဖို့အလားအလာရှိနေပါတယ်။ဒါပေမဲ့ခေါင်းဆောင်နှုတ်ဦးတို့တွေ့ဆုံဖို့ကတော့အခုချိန်ထိအတိမပြည့်ရသေးပါဘူး။နှစ်နိုင်ငံဆွေးနွေးကြဖို့တောင်ကိုရီးယားဘက်ကတနင်္လာနေ့မှာအဆိုပြုထားတဲ့အကြောင်းတောင်ကိုရီးယားသမ္မတရုံကကြေညာပါတယ်။သုံးနိုင်ငံအစည်းအဝေးတက်ရောက်ဖို့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာနိုဝင်ဘာလ1ရက်နေ့နဲ့2ရက်နေ့တို့မှာရှိနေမဲ့ဂျပန်ဝန်ကြီးချုပ်အာဘေကတော့တောင်ကိုရီးယားသမ္မတနဲ့ခေါင်းဆောင်နှစ်ဦးတို့အစည်းအဝေးပြင်ပမှာအလို့သဘောတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းချက်ကိုအကြောင်းမပြန်သေးပါဘူး။ဂျပန်နဲ့တောင်ကိုရီးယားအစိုးရတို့ဟာအတိတ်ကာလတုန်းကလိင်ဖြောဖြေရေးအတွက်အသုံးချခံခဲ့ရသူအမျိုးသမီးတွေအရေးဘလို့ပုံစံမျိုးနဲ့ကင်တွယ်မလဲဆိုတာကိုစိတ်ဆက်ညှိနှိုင်းနေစေဖြစ်တယ်လို့လဲဂျပန်သတင်းစာတစ်စောင်ကခန့်မှန်းရေးသားပါတယ်။2013ခုနှစ်မှာအာဏာရလာတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေကတော့ဂျပန်ဝန်ကြီးချုပ်နဲ့အစဉ်အလာအတိုင်းတွေ့ဆုံဆွေးနွေးပွဲကျင်းပဖို့အခုချိန်ထိပယ်ချထားဆဲဖြစ်ပြီးဒုတိယကမ္ဘာစစ်ကာလကဂျပန်စစ်တပ်ကထောင်နဲ့ချီတဲ့အမျိုးသမီးတွေကိုလိင်ဖြောပြေးရေးအတွက်အတင်းအဓမ္မအသုံးချခဲ့တဲ့အပေါ်ဂျပန်ဘက်ကဝန်ချတောင်းပန်မှုနဲ့ရောကြီးပေးဖို့တောင်းဆိုထားတာလည်းဖြစ်ပါတယ်ရှင်
တရုတ်ခီးစွာတူဟောင်ကောင်မှာတည်ဆုံးခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံတွင်းကရှော့စင်းနဲ့စီစဉ်ပေးတဲ့ခီးစဉ်တွေကိုစီမင်းတင်းတင်းကြပ်ကြပ်ကန်တွယ်ဖို့တရုတ်ခီးစွာလုပ်ငန်းအာဏာရှင်ဖွဲ့ကပြင်ဆင်နေပါတယ်။ဈေးဝယ်ထွက်မဲ့ခီးစွာစီစဉ်တွေမှာဝန်ဆောင်မှုပေးတဲ့ခီးစွာလုပ်ငန်းတွေကိုအရေးယူဖို့တရုတ်မျိုးသားခီးစွာလုပ်ငန်းစီမံခန့်ခွဲမှုဖွဲ့က CN နဲ့ထုတ်ပြန်ထားပေမဲ့ထိရောက်တော့မနေနိုင်ပါဘူး။ရှော့စင်းနဲ့ယာယီခီးစဉ်တွေအနေနဲ့ခီးစွာလုပ်ငန်းတွေမှာစာချုပ်အထုတွေလက်မှတ်ထိုးကြတာတွေနဲ့ဆက်ဆက်ပြီးအရေးယူနိုင်မှုလေ့လာသုံးသပ်နေတယ်လို့လည်းတရုတ်ခီးစွာလုပ်ငန်းဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအသက်54နှစ်အရွယ်တရုတ်ပြည်မှာကြီးကခီးသွားတယောက်ဟောင်ကောင်ကရန်နာဆိုင်ဆိုင်ရှိမှာဝမ်းဝင်းရိုက်နှက်ခံခဲ့ရပြီးနှလုံးရောဂါနဲ့သေဆုံးခဲ့ရကစီးမင်းသစ်တွေထုတ်ပြန်မှုတရုတ်နိုင်ငံကစီစဉ်လာနေတာလည်းဖြစ်ပါတယ
်ကွန်ဂိုသမ္မတဒဲနစ်စတာဆော့နုဂူနီယာဆိုကိုနောက်ထပ်သမ္မတသက်တမ်းထမ်းဆောင်ခွင့်ပြုမဲ့အခြေခံဥပဒေဆန္ဒခံယူပွဲမှာကွန်ဂိုမဲဆန္ဒရှင်တို့ရဲ့တခဲနဲ့ထောက်ခံမဲနဲ့အတည်ပြုလိုက်ပြီးဖြစ်ပါတယ်မဲဆန္ဒရှင်80ရာခိုင်နှုန်းလို့လာရောက်မဲထည့်ခဲ့ကြတာမှာမဲထဲ့သူ62ရာခိုင်နှုန်းကထောက်ခံခဲ့ကြတယ်လို့ဒီကနေ့ထွက်ပေါ်လာတဲ့တရားဝင်စီးရင်စရာတွေကဖော်ပြပါဗျ။အတိုက်ခံဘက်ကတော့လာရောက်မဲထဲ့တဲ့သူဆရာခိုင်နှုန်းတောင်မပြည့်ပဲအတော်လေးနှဲခဲ့တယ်လို့ပြောပြီးဆန္ဒခံယူပွဲကိုသဘိမ့်မှောက်ထားပါဗျ။အ အတိုက်ခံခေါင်းဆောင်ပက်စကယ်တက်စတီမာဘီယာလာကတော့ဆန္ဒခံယူပွဲကိုပြစ်ပယ်လိုက်ဖို့တောင်းဆိုလိုက်ပါတယ်။အခြေခံဥပဒေအတည်ပြုလိုက်နှံတာကြောင့်တမရတပ်တန်နှစ်ကြိမ်ကန့်သက်ချက်နဲ့တမရလောင်းတွေကိုအသက်80အထိကန့်သက်ထားတဲ့အချက်တို့ပြက်ပြဲသွားပြီလဲဖြစ်ပါတယ်။2002ခုနှစ်နဲ့2009ခုနှစ်တို့ကအငင်းပွားပွဲရွေးကောက်ပွဲတွေမှာအနိုင်ရခဲ့ပြီးအသက်82နှစ်ရှိပြီဖြစ်တဲ့လက်ရှိတမရကတော့ကွန်ဂိုနိုင်ငံကိုလွန်ခဲ့တဲ့36နှစ်နီးပါးနီလန်ပေါင်းစုံနဲ့အုပ်ချုပ်လာခဲ့သူဖြစ်ပါတယ်ရှင်
။ Ivory Coast နိုင်ငံကရွေးကောက်ပွဲရလဒ်ပထမတုတ်ကိုကော်မရှင်ကဒီကနေ့ကြီးညာလိုက်မယ်လို့မျှော်လင့်ရပြီးရွေးကောက်ပွဲရလဒ်ရဲ့အရလက်ရှိတမရ Alexand Oratra ဟာလည်းနောက်တစ်ချိန်တက်တန်းဆက်လက်တာဝန်ယူရလိမ့်မယ်လို့အများကမျှော်လင့်နေကြပါတယ်။တင်းငွေနေ့ကရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ60ရာခိုင်နှုန်းလောက်ကမဲပေးခဲ့တယ်လို့ကော်မရှင်ကခံမှန်းပြောဆိုထားပေမဲ့အရက်ဖက်လူမှုဖွဲ့စည်းရေးကတော့53ရာခိုင်နှုန်းပဲရှိတယ်လို့ပြောဆိုခဲ့ကြပါတယ်။ရွေးကောက်ပွဲမဲပေးခဲ့သူအရေအတွက်ပေါ့တန်တရားမကင်းတဲ့သဘောထားကိုပြောဆိုခဲ့တဲ့အတိုက်ခံ National Coalition for Change Party ကလည်း Ivory Coast နိုင်ငံသားတော်တော်များများအိမ်ဒီမှာပဲနေခဲ့ကြပြီးမဲပေးသူအရေအတွက်ကလည်း20ရာခိုင်နှုန်းလောက်ပဲရှိတယ်လို့ပြောဆိုခဲ့ကြတာပါ။အတိုက်ခံ93ယောက်ကလည်းရွေးကောက်ပွဲမတိုင်ခင်နှုတ်ထွက်သွားခဲ့ကြပြီးယူကပေါ်မှာမမှန်မကန်လောက်ရတူရှိရဆိုပြီးဆွဆွဲခဲ့ကြပါတယ်အာဖရိကယူနီယံအနောက်အာဖရိကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ ECOWAS အဖွဲ့တွေပါဝင်နိုင်ငံကယူကပွဲကဲခတ်တွေကတော့ကျင်းပခဲ့တဲ့ယူကပွဲကလွတ်လပ်မြတ်တမှုရှိတယ်လို့ပြောဆိုခဲ့ကြပါတယ
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါAmerican ပဲ့ထိန်တုံးသက်ဖြတ်တင်ဖို့ US lesson ကိုတရုတ်ကပိုင်ဆိုင်နေဆိုပြီးအငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲကရေပိုင်နဲ့ထဲကိုဆီလုလိုက်ပါတယ်။ဒီတင်မောဟာတရုတ်တို့ကျွန်းအတုတည်ဆောက်ထားတဲ့တန်နာကြောက်တန်းကျွန်းရဲ့ရေမိုင်12မိုင်အတွင်းဝင်ရောက်မှာဖြစ်ပြီးတရုတ်ရဲ့ရေနယ်နိမိတ်ပိုင်ဆိုင်မှုကိုစိန်ခေါ်မှလည်းဖြစ်ပါတယ်။ဒီလိုရအပေါ်တရုတ်နဲ့အိန္ဒိချင်းနိုင်ငံတွေရဲ့တုံ့ပြန်မှုအကြောင်း EP နဲ့ Riders တင်ဆောင်မတွေကိုစူးစီးပြီးတော့ကိုငင်းချန်ကတင်ပြထားပါတယ်
။ဖိလစ်ပိုင်သမ္မတ Vanino Aquino က American တင်မောအငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲကင်းလှည့်တာပြဿနာမဟုတ်တဲ့အပြင်ခွန်အားချိန်ကွင်းရှာထိန်းညှိပေးနိုင်တဲ့အတွက်ကြိုးဆိုပါတယ်လို့ပြောပါတယ်။ American ပဲ့ထိန်ဒုံးတက်ဖြတ်သိမ်းမော USS Lesson ဟာတရုတ်တည်ဆောက်ထားတဲ့ကျွန်းအတုတွေနားကင်းလှည့်တာနဲ့ပတ်သက်ပြီးတရုတ်ကဒေါသတကြီးတုံ့ပြန်သတိပေးခဲ့ပါတယ်။နှစ်စဉ်ဒေါ်လာ5ထရီလီယံရှိတဲ့ကမ္ဘာကုန်သွယ်မှုဟာတောင်တရုတ်ပင်လယ်ရေပိုင်နက်ကိုဖြတ်သန်းသွားလာနေတာဖြစ်ပြီးဗီယက်နမ်၊မလေးရှား၊ဘရူနိုင်း၊ထိုင်ဝမ်နဲ့ဖိလစ်ပိုင်တို့ကလည်းအငင်းပွားမှုတွေပါဝင်နေတာပါဖိလစ်ပိုင်ရဲ့အမှုကိုအငင်းပွားမှုဆုံးဖြတ်ပေးတဲ့ The Hate မှာကြားနာခဲ့ပြီးဖိလစ်ပိုင်သမ္မတကမနီလာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Freedom of Navigation has been
ဖိလစ်ပိုင်နောက်ဖက်ပင်လယ်ဒါမှမဟုတ်တောင်တရုတ်ပင်လယ်ကိစ္စကိုဖြေရှင်းဖို့သက်ဆိုင်သူအားလုံးကိုလွတ်လပ်စွာရွေးချောင်းသွားလာခဲ့အကြောင်းတည်တည်ချာချာပြောဆိုဆွေးနွေးခဲ့ပြီးတော့အားလုံးကသဘောတူညီအောင်ရှိပါတယ်ဒါကြောင့်အခုလိုရံဘက်ဖြစ်မနေတဲ့ဘယ်နိုင်ငံသားကပဲဖြစ်ဖြစ်အမေရိကန်တင်မောဟာနိုင်ငံတကာဥပဒေတွေအရလွတ်လပ်လပ်လပ်သွားလာတာကိုပြဿနာမရှိဘူးလို့မြင်ပါတယ
်အခုလိုဖြတ်သိမ်းမော USS Lesson ဟာတရုတ်လုံကျွန်းတူတွေရဲ့ရေမိုင်12မိုင်အတွင်းဝင်ရောက်သွားလာကင်းလှည့်တာဟာတရုတ်ရေနယ်နိမိတ်တတ်မှတ်ပြောဆိုမှုကိုထူးထူးခြားခြားစိန်ခေါ်လိုက်တာပဲဖြစ်ပါတယ်အဲ့ဒီလိုကင်းလှည့်တဲ့အတွက်တင်းမာမှုတွေလည်းဖြစ်လာနိုင်ပါတယ်စူဗီတန်နာကျွန်းနေနာကိုကင်းလှည့်ပြီးရင် Mischief တန်နာကျွန်းနေနာကိုလည်းတရုတ်ရေနယ်နိမိတ်ပိုင်ဆိုင်မှုကိုစိန်ခေါ်ပြီးလွတ်လပ်စွာသွားလာခြင်းကိုကျင့်သုံးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအရာရှိတယောက်ကပြောပါတယ်။တောင်ကိုရီးယား၊ဂျပန်တို့နဲ့သုံးနိုင်ငံထိပ်သီးအစည်းအဝေးတက်ရောက်နေတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကအခုလိုလှုပ်ရက်ဟာတရုတ်အစိုးရခွင့်ပြုချက်မရှိဘဲဝင်ရောက်တဲ့အတွက်တရားမဝင်ဘူးလို့ပြောဆိုတဲ့အပြင်ဒီကိစ္စကိုအသေးစိတ်စုံစမ်းနေပြီးဟုတ်မှန်ခဲ့မယ်ဆိုရင်အမေရိကန်အစိုးရအနေနဲ့ဘာမှမဟုတ်ဘဲပြဿနာမရှာဖို့တေချာစဉ်းစားဖို့တတိပေးတဲ့အကြောင်းကိုတရုတ်အစိုးရပိုင် CCTV သတင်းဌာနကနေထုတ်လွှင့်သွားပါတယ်ဂျပန်အစိုးရဝန်ကြီးအဖွဲ့ရဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူကာကလည်းတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်မြန်မာပြည်ရှင်တဲ့ကိုင်ယူ
တောင်တရုတ်ပင်လယ်အတွင်းမြေဖို့တာစကင်းစခန်းတည်ဆောက်တာလက်ရှိအခြေအနေတွေကိုတယောက်တည်းဥဆောင်ပြီးအပြောင်းလဲလုပ်တာတွေဟာတင်းမာမှုတွေကိုဖြစ်စေတာပါဒါတွေကြောင့်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဆိုရင်ပါတယ်ပွင့်လင်းလွတ်လပ်ပြီးငြိမ်းချမ်းတဲ့ရေနယ်နိမိတ်ဖြစ်ဖို့ကိုကျွန်တော်တို့အရင်ကပြောခဲ့သလိုပါပဲနိုင်ငံကအတိုင်းဝိုင်းနဲ့ညီနိုင်ကာကွယ်သွားမှာပါဒါဟာကျွန်တော်တို့အတွက်အရေးကြီးဆုံးပါပဲ
အငင်းပွားမှုဖြစ်နေတဲ့နယ်နိမိတ်ကိုဝင်သမျှလင်းရင်ဟာတရုတ်ကိုသတင်းပို့ရတဲ့လေကြောင်းကာကွယ်ရေးနယ်နိမိတ်စုံတတ်မှတ်လိုက်တဲ့ တရုတ်ရဲ့တဖက်သက်လောက်ရက်ကိုလည်းဖိလစ်ပိုင်သမရအကွီနိုကဝေဖန်ထားပါတယ်။တရုတ်အနေနဲ့ဒီကျွန်းတူတွေကိုအရက်သားသုံးနဲ့အတိအကျမသိရတဲ့စီရေးကိစ္စတွေအတွက်အသုံးပြုမယ်လို့ပြောထားပေမဲ့အမေရိကန်အနေနဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်ဟာစစ်ကင်းစခန်းတွေတိစောက်ပြီးစစ်အင်အားတိုးချဲ့လာတာကိုစိုးရိမ်နေတာပါခင်ဗျာ
။ကိုငင်းချန်းစူးစီးတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုရောရှမ်းပြည်နယ်ထဲကမပြီးသေးတဲ့တိုက်ပွဲသတင်းတစ်ပုဒ်တင်ပြပါောင်းမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဒီကနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတချို့ဒေသတွေကိုတော့လုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေထပ်မံတိုးမြင့်လာပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရစေ
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်ဒေသနဲ့မိုင်းရှူးဒေသဘက်မှာအစိုးရတပ်နဲ့ကချင်ရှမ်းစတဲ့တပ်ဖွဲ့တွေဟာအော်တိုဘာလလယ်ယာစတင်ပြီးဒီကနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ကိုခိုင်ဒေသဘက်မှာတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ၄ကဗိုလ်မှူးကြီးဇော်ကံကအခုလိုပြောပါတယ
်အခုဒီဘယင်ကိုဒေသခုဖြတ်ချင်းရောပုံစံမှာနည်းနည်းချင်းတော့ရှိတယ်ဒီကကိုခိုင်နဲ့နတ်ဘက်ကဂျားတဲ့မှာပေါ့လာခဲ့ဒီအရှိတ်ကချမ်းကြတယ်အမနေ့ကလည်းကျူချဖြစ်တယ်အခုဒီနေ့လည်းဖရိုစီရတပ်ဖွဲ့နဲ့ဖြစ်တယ်အသေးစိတ်ကတော့မကြည့်ရသေးဘူးကွ။ဒီမှာအခုဖြစ်နေတာကတပတ်လောက်ရှိပြီကွ။20ရက်နေ့ကဟိုဟာရရင်စီးနေလားဖြစ်ကြတယ်
။လောလောဆယ်မှာတော့ကိုက်ခိုင်ဒေတာအတွင်းတိုက်ပွဲဖြစ်ပွားရနေရမှာလူနေကျဲပါတာကြောင့်ဒုက္ခတွေတွေတင်းရှောင်ထွက်ပြေးတာမျိုးမရှိဘူးလို့ပြောပါတယ်။တချိန်တည်းမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်အကြားမိုင်းရှူးဒေတာအတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒုက္ခတွေ2000ကျော်လောက်တင်းရှောင်နေရတယ်လို့ဒေသခံတအူးကပြောပါတယ်
။ခုကကျွန်တော်တို့မိုင်းရှူးနာကိုဖြစ်နေရဗျ။ခုဒီနေ့မနေ့မှာမိုင်းရှူးနာဖြစ်နေတယ်ဗျ။မိုင်းရှူးနဲ့ကဲ့ရဲ့ပဲဗျ။ကဲ့ရဲ့ပဲမိုင်းရှူးနဲ့ကျွန်တော်ပန်နေရပေါ့။အမှန်ကျော်ပဲခွာတယ်။ဒုက္ခတွေကဥမာဟိုက်ပါက900ကျော်ပေါ့။ဝန်ဆောင်မှအလဲ1000ကျော်တယ်ဗျ။မနေ့ကဒီမိုင်းရှူးမှာက400ကျော်ရှိနေတယ်။အလုံးပေါင်းကို2500လောက်တော့ရှိနေတယ်ဗျ။
ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့အခက်အခဲတွေရှိလာနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲဆိုင်ရာတာဝန်ခံဦးမြင့်ဆန်းဦးကတော့ကိုက်ခိုင်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေပေမဲ့ရွေးကောက်ပွဲကိုဆက်လက်ကျင်းပဖို့ရှိကြောင်းပြောပါတယ
်။ရွေးကောက်ပွဲဟိုဘာမှမထိခိုက်တော့ဘူးကလေတိုက်ပွဲကတက်နေစနစ်ကိုင်ဖွဲ့နေပြင်နေကျွန်တော်တို့အရှိရေကောက်ဝဲလုပ်ငန်းစဉ်တိုင်းမှာဆက်ပြီးဆောင်ရွက်နေပါတယ
်။ရှမ်းတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ဒေသဘက်ကတရရမျိုးနဲ့အတွင်းမှာတော့ကြေးရွာအုပ်စု၈အုပ်စုလောက်ပယ်ဖျက်ဖွယ်ရှိတယ်လို့လည်းဆက်ပြောပါတယ်
။အဲဒီမှာကျွန်တော်တို့တရရမျိုးနဲ့ကြေးရွာအုပ်စု၈အုပ်စုရဲ့အဲဒီဘက်တိုက်ပွဲဖြစ်တဲ့ဘက်ကိုပါနေတာလေ။ဟုတ်ပြီ။ဆိုတော့ဒီဘက်ကိုတိုင်းစစ်လာကျုပ်ကနေမြင်မဟုတ်တဲ့ဥစ္စာပေါ့။ကျွန်တော်ဒီဘက်တိုင်းစစ်လာကျုပ်နေမြင်တဲ့မှာပါတဲ့ဟိုတရရမျိုးနဲ့တခုတော့ကတော့နည်းသေးမဲ့ဥစ္စာကမှနောက်ကျင်းမရှိပါဘူး။ဟုတ်တယ်ကွာ။ဒီကြီးကဘယ်ကာလမှာလူတွေသက်ဆိုင်ရာအရှိတေပိုင်းတိုင်းဖြစ်တာလည်းပါလူတွေဆောင်ရွက်ပြီးနေဆိုတော့ဒီကောက်ဝဲဘာမှအနောက်ချက်မရှိပါဘူး။ဒီကလေးဒီလိုတိုင်းကဒီကတိုက်ဝဲတွေဖြစ်နေတယ်ဒီဘက်ကလည်းလုပ်ဖို့နည်းနည်းအခက်အခဲရှိနေဆိုတော့အဲ့ဒါလေးတော့တန်ရမ်းမျိုးနဲ့ကြေးရောက်ပြီးရှိရကတော့ခဏကျွန်တော်တို့ဆက်ချက်နဲ့အစီအနေမှာပါသွားမယ်ပေါ့ဟုတ်တယ်။
ကြာပြူပါတီလိုလူတီများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့တိုက်ပွဲဖြစ်ပွားနေတဲ့မိုင်းရှူကျေးသီးနဲ့တိုင်ရန်မြို့နယ်သုံးမြို့နယ်မှာရွေးကောက်ပွဲရာယီရက်ဆိုင်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားပါတယ်။ဒီတင်ပြချက်အပေါ်မှာတော့ကြာကောင်းပါတီကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကကန့်ကွက်ထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရှမ်းပြည်နယ်အတွင်းကမြို့နယ်73မြို့နယ်မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ကြောင်းဒီလ12ရက်နေ့ကထုတ်ပြန်ထားပြီးလက်ရှိတိုက်ပွဲကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေကိုထပ်မံကြေညာပွဲရှိနေပါတယ်
။ကိုမိုးစောပါရှင်။တဆက်တည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲလုပ်တဲ့သတင်းတင်ပြပါမယ်။ပြည်ပရောက်မြန်မာတွေကြိုတင်မဲပေးခဲ့ကြရမှာမဲပေးလို့သူအလုံးမဲပေးခွင့်မရခဲ့တာဟာကော်မရှင်ရဲ့အာဏာချက်ကြောင့်ဖြစ်ပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဝန်ခံပါတယ်။ပြပရောက်နိုင်ငံသားတွေမဲ့ပေးမှုနဲ့ပတ်သက်လို့ရွေးကောက်ပွဲဆိုင်ရာဤဥပဒေဒါမှမဟုတ်လှုပ်ထုံးလှုပ်နေတွေကိုနောက်ပိုင်းမှာပြင်ဆင်ဖြည့်ဆွတ်ဖို့လိုအပ်မယ်လို့လည်းပြောပါရယ်ကြိုတင်မဲ့ပေးဖို့ပြပရောက်မဲ့ဆန္ဒရှင်တွေဘက်ကလိပ်စာမပြေစုံမှုရှင်းလင်းစွာဖြည့်ဆွတ်ခြင်းမရှိတာကြောင့်လဲကော်မရှင်နေနဲ့စစ်စစ်ရာမှာအခက်အခဲကြုံခဲ့ရတယ်လို့လည်းဆိုပါရယ်တင်ပြေစုံကတော့ VOA မြန်မာပိုင်းရဲ့တင်ထောက်မေခါကနေပြည်တော်ကနေပေးပို့ထားပါရယ်ရှင်
ဒ ဒီကနေ့နေပြည်တော်မှာရွေးကောက်ပွဲကော်မရှင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောဆိုလိုက်တာပါ။နောက်နောက်အမားရွံ့တွေနဲနိုင်သမျှနဲအောင်ပြည်ပရောက်နိုင်ငံသားတွေမဲပေးတာနဲ့ပတ်သက်တဲ့ရွေးကောက်ပွဲဆိုင်ရာနီးဥပဒေသုံးမဟုတ်လုံထုံးလုံနီးတွေကိုပြန်လည်ပြင်ဆင်ဖြည့်ဆွက်ဖို့လှုံ့ဆော်မယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတင်ထွန်းကခုလိုပြောဆိုလိုက်ပါတယ်
။ဒီအချိန်ကတည်းကကျွန်တော်တို့ဘလောက်ရောကျွန်တော်အတက်နိုင်သူအကောင်းဆုံးဆွဆောင်ခဲ့လို့လည်းပဲကျွန်တော်တို့ပြည်ပမှာရောက်ရှိနေတဲ့ကျွန်တော်တို့ရဲ့နိုင်ငံသားများအားလုံးအပြည့်အဝမဲမပေးရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့စိတ်မကောင်းပါဘူး။နောက်ပြီးတော့တခါကျွန်တော်တို့ဒီပုံမှာကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့။နောက်ဝန်တိုင်းမဖြစ်အောင်ဆိုတော့ကျွန်တော်တို့ပြန်ပြီးသုံးသပ်ကြတယ်။ပြည်ပကျွန်တော်တို့မဲပေးတဲ့ဒီလုပ်ငန်းစဉ်လေးတွေကိုလုံလုံလုံလေးတွေကိုကျွန်တော်တို့ဒီနယူပရီနဲ့တော့လည်းကောင်းနယူပရီမှာတော့လည်းကောင်းကျွန်တော်လုံလုံလုံလေးမှာတော့ပြင်ဆင်ဖို့ဆိုကျွန်တော်တို့ဒါကျွန်တော်တို့ပြန်သုံးသပ်ပြီးတော့မှ review လုပ်ပြီးတော့မှထွက်လာတဲ့ဖြေလေးတွေရှိပါတယ်။
ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးရေးအတွက်မူလကဇူလိုင်လ10ရက်နေ့ကနေဩဂုတ်လ23ရက်နေ့အထိပုံစံ15လျှောက်ဖို့အချိန်ပေးခဲ့ပေမဲ့1000ကျော်ပဲရရှိခဲ့ကြောင်းနည်းနေသေးတဲ့အတွက်အချိန်ထပ်တိုးကစက်တင်ဘာ20ရက်အထိလက်ခံပေးခဲ့ကြောင်းဒီအတွက်နိုင်ငံအသီးသီးကနေပုံစံ15ပေးပို့ခဲ့သူဥယျာဉ်3000ကျော်အထိရှိလာခဲ့ခြင်းဖြစ်ကြောင်းပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံသားရေးဝန်ကြီးဌာနကလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဥတင်ထွန်းကခုလိုပြောပြခဲ့ပါတယ်
။နိုင်ငံမှာရှိတဲ့နှုတ်နယ်ပေါင်း330ကနိုင်ငံသားအသီးသီးကဖြန့်ကျက်ပြီးရောက်နေတာပြည်တော်ကြောင့်မလို့ကျွန်တော်တို့ပြည်အောင်ရွေးကောက်ပွဲကော်မရှင်အနေနဲ့ကပုံစံ15ကိုကျွန်တော်တူးချင်းစီကျွန်တော်တို့တမျိုးနယ်ချင်းစီကျွန်တော်တို့ခွဲခြားလိုက်။ခွဲခြားပြီးတော့မှကျွန်တော်တို့ကသက်ဆိုင်နှုတ်နယ်ကိုပို့ပါတယ်။သက်ဆိုင်ရာမြို့နယ်ကိုရောက်တဲ့အခါမှာဒီသက်ဆိုင်ရာမြို့နယ်ကုန်ပြင်းအဖွဲ့ဝဲကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှဒီမဲသိမ်းမှာပါမှာပါမဲပေးပိုင်ခွင့်ရှိမရှိသလိုရှိပါတယ်ဒီမဲပေးပိုင်ခွင့်ရှိတယ်ဆိုလို့ရှိရင်ဒီပုံစံကျွန်တော်တစ်ဒက်သုံးလို့ခေါ်တဲ့ဒီပြည်ပရောက်ဒီနိုင်ငံသားတွေကျွန်တော်မဲပေးတဲ့စီရင်လေးမှာသူကစီရင်ထည့်သွင်းပါတယ်ကျွန်တော်တို့ကဒီနိုင်ငံနေနဲ့အလိုက်တခါကျွန်တော်တို့ကဒီနိုင်ငံရေးဝန်ကြီးဌာနကိုကျွန်တော်တို့ကပြန်ပြီးတော့တွေ့ရပါတယ်နိုင်ငံရေးဝန်ကြီးဌာနကမှကျွန်တော်တို့လွှတ်ပေးတဲ့ဒီမဲလက်မှတ်တွေကိုဒီတန်တမန်ပေါ့ဒီအိတ်တွေနေပဲသူတို့ထည့်ပြီးတော့မှတက်ဆိုင်ရန်တန်အောင်လုပ်သေးသေးပေးပို့ပါလေ
လက်ရှိမှာကြိုတင်မဲတွေပြန်လဲပေးပို့တဲ့နိုင်ငံတွေရဲ့တန်ရုံပေါင်း25ရုံကကြိုတင်မဲလက်မှတ်တွေပြန်လဲရောက်ရှိနေပြီလို့လည်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပြောဆိုလိုက်ပါတယ်မဲပြားမစုံလင်တဲ့အတွက်ရသလောက်ပဲမဲပေးခဲ့ကြသူတွေနဲ့မဲစင်းနေမဲပါပေမဲ့မဲပြားမရလို့မဲမပေးရသူတွေအတွက်စင်ကာပူဂျပန်နဲ့ကိုရီးယား၃နိုင်ငံကိုမဲပြားတွေထပ်မံပေးပို့ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ပြည်ပနိုင်ငံတွေကနေပုံစံ15လျှောက်ထားတဲ့ဥယျာဉ်3400ကျော်ရှိခဲ့ပြီးမဲ့ရွေးကောက်ပွဲကော်မရှင်ကနေပြန်လည်ပေးပို့တာမှာ3100ကျော်သာရှိခဲ့ကြောင်း4000ကျော်ကိုခြံလက်ခဲ့ရကြောင်းဒီလို4000ကျော်ကိုခြံလက်ခဲ့ရတာနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတင်ထွန်းကအခုလိုပြောပြခဲ့ပါဗျ။အဲ့
တော့မဲဆန်းနိုင်ငံတူတဲ့ကပုံစံ15ကို2ချိန်ရနေပြီးတော့မှ5ချိန်ထိလျှောက်ထားတာကျွန်တော်တွေ့ပါတယ်။နောက်ဒုတိယချက်ကတော့ပြည်တွင်းလိပ်စာပေါ့။ကိုယ်မြန်မာနိုင်ငံမှာရှိတဲ့လိပ်စာကိုပြည်သူကပေါ်ပြမှတ်ထားတဲ့ကြောင့်မလို့ဖြောက်ထားခဲ့ဆိုတော့ကျွန်တော်ပြန်ပြီးတော့မဲလမှာပို့ပြီးလို့မရဘူး။နောက်တတိယတစ်ခုကတော့ဒီပြည်ပလိပ်စာပေါ်ပြမယ်နေရာမှာကျွတ်စဉ်ဘာမှမရတာဘူး။တချို့ကျတော့ဗာရေးလဲဆိုတဲ့ခါကျတော့ပြည်ပလိုပဲရေးလိုက်အဲ့ချို့ကြတော့ဘယ်လိုကြီးလဲဆိုတော့တက်ဆိုင်ရနိုင်ငံရဲ့ကုတ်လေးတွေကြီးတယ်ပေါ့မြို့နယ်ရက်ကွက်ကျေးရွာတွေဆင်းစစ်ရတဲ့အခါကျတော့ကျော်နားလိုက်နိုင်ဟိုတော်တော်လေးခက်ခဲပါဒါတန်တန်းပြတော့မသိနိုင်ကြဘူးဒါနိုင်ငံလေးရဲ့ကုတ်တွေကြီးတာဖြစ်ကြတော့ဒါကြတော့ဒါတွေရဲ့ဟိုကျွန်တော်တို့မှပို့ပေးခြင်းအတိုင်းနဲ့ဘယ်နိုင်ငံပေးဖို့မှမသိဘဲနဲ့ကျန်နေတဲ့ခါလေးတွေဖြစ်ပါတယ
်လက်ရှိမှာပြပရောက်မြန်မာနိုင်ငံသားတွေမဲပေးတာမှာတင်ကူနိုင်ငံကအများဆုံးဖြစ်ကြိုတင်မဲပေးသူ2000ကျော်ရှိတယ်လို့ကော်မရှင်ကပြောပါတယ်ဒီထဲမှာဒါကာနိုင်ငံကဒါကာနိုင်ငံကတော့အ ਨੇ ဆုံးဖြစ်ပြီးကြိုတင်မဲပေးသူ30ကျော်သာရှိခဲ့တယ်လို့ကော်မရှင်ကထုတ်ပြန်လိုက်ပါတယ်အခုချိန်မှာရွေးကောက်ပွဲကော်မရှင်ကိုပြန်လည်ပြပို့လာတဲ့မဲတွေနဲ့ပတ်သက်ပြီးလုံခြုံရေးအဆင့်တိုးမြင့်ကတင်ဆက်ထားမှာဖြစ်ကြောင်းလုံခြုံရေးစနစ်အရတိတ်ကက်ခြင်းချိတ်နှိတ်ခြင်းစားတဲ့လုပ်ငန်းစဉ်တွေအပြင်တစိပ်ပါကြိုးပိတ်ခါတင်းဆဲသွားမှာဖြစ်ကြောင်းလုံခြုံရေးဆိုင်ရာအရာမဲမတမာမှုလုံးဝမဖြစ်နိုင်ကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့မှာအမခံပြောဆိုလိုက်ပါရရှင်
။မမေခနေပြည်တော်ကနေသတင်းပေးပို့သွားတာပါ။ခုတော့ထိန်းသိမ်းခံဆန္ဒပြကျောင်းသားတွေရဲ့သတင်းတစ်ပုဒ်တင်ပြပါမယ်။လက်ပန်းတပိတ်ဖန်စီခံကြောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေအလုံးချွင်းချက်မရှိပြန်လွတ်ပေးရေးအခုလက်ရှိအစာငတ်ခံဆန္ဒပြနေတဲ့ဘကတကြောင်းသားကောင်းဆောင်ကိုအောင်မိုင်းဆန်းနဲ့အတူဖန်စီခံကြောင်းသား၃ဦးပူပေါင်းပြီးအစာငတ်ခံဆန္ဒပြဖို့ရှိတယ်လို့ဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်ကထုတ်ပြန်လိုက်ပါတယ် တရားဝရီထောင်ထဲထိမ့်သိမ်းထားတာ9လကျော်ပြီဖြစ်ပြီးတရားရုံးတွေအကြိမ်ကြိမ်ထုတ်နေပေမဲ့အထိမ့်သိမ်းခံတွေအတွက်တိကျတဲ့တရားစီရင်မှုမရှိသေးတာဟာလူအခွင့်အရေးချိုးဖောက်မှုဖြစ်လို့ခြွင်းချက်မရှိပြန်လွတ်ပေးဖို့ဝန်ရံ88မျိုးဆက်ကျောင်းသားတွေကလည်းတောင်းဆိုပါတယ်ငြိမ်းချမ်းစွာလမ်းလျှောက်ချီတက်ခဲ့သူနဲ့အစာငတ်ခံဆန္ဒပြသူတို့တွေ့ဆုံနိုင်ခဲ့ကြတဲ့ဒီကနေ့လက်ပတန်းတရားရုံးထုတ်အခြေအနေကိုတော့မဆူမွန်ကစူးစီးတင်ပြထားပါရရှင
်ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ28ရက်နေ့အင်္ဂါနေ့မှာတရားဝရီကျင်းအောင်တွင်အစာငတ်ခံဆန္ဒပြနေတဲ့ဘာကသာကျောင်းသားခေါင်းဆောင်ကိုအောင်မိုင်းဆန်းအပါဝင်တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတရားဝရီမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ချိန်မှာတော့ဘကိုးကနေတရားဝရီအထိတကိုယ်တော်ချီတက်လမ်းလျှောက်ခဲ့တဲ့ကိုနိုင်နိုင်အောင်နဲ့အထိမ့်သိမ်းခံတွေတွေ့ဆုံခွင့်ရခဲ့ပါတယ်ဒီကနေ့တရားရုံးမှာရဲလုံခြုံရေးတွေပို့ပြီးတော့မှထူထပ်စွာခြားထားတယ်လို့တကိုယ်တော်လမ်းလျှောက်ချီတက်ဆန္ဒပြသူကိုနိုင်နိုင်အောင်ကိုကိုမာတက်စင်တဲဆောင်လာတဲ့အလံတွေကိုဖြုတ်ပြီးတော့မှဝင်ခွင့်ပြုခဲ့တာပါဒီကနေ့တာယာဝတီမြို့နယ်ရုံးထုတ်တဲ့အခြေအနေကိုတော့ကျောင်းသားတွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့မအေးအေးခိုင်ကအခုလိုရှင်းပြပါဗျာတာယ
ာဝတီမြို့ရောက်တော့မာရတရားရုံးရှိမှာရဲရင်အားတော့ပုံမူပြီးတော့ခြားထားတယ်ဗောနောပြီးခဲ့တဲ့ခက်ကညွန်နေတဲ့တပတ်တပတ်တရားဆိုင်ဒီရဲရင်အားတော့တော်တော်များများလေးခြားထားတယ်ဗောနောအဲကိုနေနေဝင်လာတဲ့အခါမှာကျတော့လိုလိုအပ်တဲ့စစ်ဆေးနည်းနည်းမှုတွေလောက်တာဗောနောရဲ့ကြီးရဲ့ချက်ကဒီမှာအဆောင်ကဆန္ဒပြနေတယ်ရဲဘော်ကိုအောင်မိုင်းဆန်းကိုအားပေးဖို့တက်တက်ပဲပြလာတဲ့အတွက်ဘာတစ်ခုမှအနှောင့်အယှက်ဖြစ်စီရတယ်ပေါ့နော်ပြီးတော့ရဲရင်းနဲ့စကားပြောဆိုပြီးတော့ဒီတိုင်းဆောင်ရဖို့နိုင်နိုင်အောင်လည်းအပါဒီစီပဲပြေးဝင်လိုက်တယ်
ဒီရုံးထုံးချင်းကတရားအားယုံမှာတရားမဖြစ်ဘူးတရားခွင့်မဖြစ်ဖြစ်တာတော့နှစ်ဆို၃ချိန်ရှိသွားပြီရောညီမလေးဘာကြောင့်မဖြစ်ဖြစ်လဲဆိုအမားတို့ဒီမှာကျောင်းသားတွေအတွက်တင်ထားတဲ့အမှုတွေကတိုင်းယုံရောက်နေတယ်ညီမလေးလာမယ့်နှစ်ရက်နှစ်ကြာမှာမတို့တိုင်းယုံမှာဆောင်းလက်ချက်တင်မှာဒီအဲ၃ရက်နေရုံးချင်းမှာတရားဝင်ရုံးနဲ့ရုံးပြန်ကြမယ်ညီမအဲ့တော့မှဆက်ပြီးတော့အမှုလက်ဆက်လက်ဆောင်ရွက်မယ်ညီမကြီးက
ဒီကနေ့အထိဆိုရင်၅ရက်ကြာအစာငတ်ခံဆန္ဒပြနေသူဖြစ်တဲ့ဘာကသာကျောင်းသားခေါင်းဆောင်ကိုအောင်မိုင်းဆန်းကိုဆန္ဒပြတဲ့နေ့ကနေစလို့တီးခြားခွဲထုတ်ခံထားရပေမဲ့နိုင်ငံရေးကျင်းသားတွေလွမြောက်ရေးသူ့အနေနဲ့ဆက်ပြီးအစာငတ်ခံဆန္ဒပြသွားမှာဖြစ်တယ်လို့ဘာကသာကျောင်းသားခေါင်းဆောင်ကိုအောင်မိုင်းဆန်းကအခုလိုပြောပါဗျာ။ဒီည
ဆိုတော့တော်ရပါတယ်ကသူတို့တင်းချုပ်ပြီးတော့တိုက်ခဲရတယ်စီးကိုပေါ်ပါတယ်စီးကိုပေါ်ပါလေပဲစီးတုမဲ့ပြောတော့ကျွန်တော်ညင်းတဲ့ခါကျတော့ပါချုပ်ပြီးစိတ်တူတယ်။အပြီးတော့ trade လုပ်ချင်း။အဲ့နေထားတော့ရှိတယ်။ဒါပေမဲ့အဲ့လိုလုပ်တဲ့အတွက်တော့တရားတက်ကတော့ပြန်ပြက်လာ။ဒါပေမဲ့ကျွန်တော်ကတော့တက်တိုင်းပေါ့။ရေးပဲတောင်းတယ
်။အခုဆိုရင်တော့ကိုအောင်မိုင်းဆန်းနဲ့အတူတာယာဝတီထောင်ထဲမှာဘာကတာကျောင်းသားကိုတန်းထိုက်ကိုမျိုးထပ်ပိုင်ကိုမျိုးမျက်စံတို့သုံးဦးလည်းထပ်ပြီးတော့အစာငတ်ခံဆန္ဒပြသွားကြဖို့ရှိပါတယ်လို့ဘာကတာများအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်။နိုင်ငံရဲ့အပြောင်းအလဲဖြစ်တဲ့ရွေးကောက်ပွဲကြီးကျင်းပချိန်ဤနေချိန်မှာနိုင်ငံရေးကျင်းသားတွေကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့နဲ့အခုလိုမျိုးကျောင်းသားတွေအစာငတ်ခံဆန္ဒပြနေတာတွေလက်လျှောက်ချီတဲ့ဆန္ဒပြမှုစားတဲ့ပြည်သူဆန္ဒတွေကိုသက်ဆိုင်ရာအစိုးရလွှတ်တော်နဲ့တရားရေးတာဝန်ရှိတဲ့သူတွေဘက်ကအလေးထားသင့်ပါတယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းတူဦးဖြစ်တဲ့ဥပဒေအောင်ကအခုလိုပြောပါတယ်
။သူ့ရဲ့တရားကတော့သူ့မှာတာဝန်ယူနေတဲ့တာဝန်ခံမှုရှိမယ်ဆိုလို့ရှိရင်ပေါ့ဗျာ။သူတို့လုပ်ထားတာသူတို့အသိဆုံးနဲ့ဒီမှုပြဿနာပေါ်မှာအဲ့တော့သူကလူ့အခွင့်အရေးပေါ်မှာလည်းခြေခံရမယ်။နောက်တစ်ခုကသူသားချင်းစံနာတဲ့အပေါ်မှာလည်းမူတည်ပြီးတော့နောက်တစ်ခုကဒီကျောင်းသားတွေကပါငင်းငင်းငင်းနဲ့တော့စံနာကြတောင်းဆိုတာအာဏာကိုလည်းကျွန်တော်တို့တောင်းဆိုရတယ်မဟုတ်ဘူး။အဲ့တော့ပညာရေးပြည်ကျောင်းလည်းကိုတောင်းဆိုတဲ့အပြစ်မဲ့တဲ့ကျောင်းသားတွေပေါ့ဗျာ။အများဆုံးကျွန်တော်ပြည်တယ်ပေါ့ဗျာအဲ့လိုပဲကျွန်တော်တောင်းဆို
ဒီကနေ့တရားရုံးထုတ်ချိန်မှာတော့အစာငတ်ခံဆန္ဒပြနေတဲ့ကျောင်းသားကောင်းဆောင်ကိုအောင်မိုင်းဆန်းနောက်အထိမ့်သိမ့်ခံနေရတဲ့ကျောင်းသားတွေဝင်းရံပြည်သူတွေကိုလူခွင့်လေးလာစောင့်ကြည့်အဖွဲ့ HRW ကတာဝန်ရှိသူတွေကလာရောက်တွေ့ဆုံမေးမြန်းခဲ့တာတွေရှိတယ်လို့တာယာဝတီတရားရုံးချင်းအပီဖန်စီခံတွေကိုတာယာဝတီအချင်းတော်နဲ့ပြန်ပို့ချိန်မှာတော့ဘာကတာအာကတာကျောင်းသားတွေဝင်းရံပြည်သူတွေနဲ့တက်ကြွလှုပ်ရှားသူတွေဘက်ကနိုင်ငံရေးကျင်းသားတွေချွင်းချက်မရှိပြန်လွှတ်ပေးရေးဆန္ဒပြကြွေးကြော်ခဲ့ကြတယ်လို့ကိုတိုင်းတွားရောက်ခဲ့သူတွေကပြောပါတယ်ရှင်
။မဆုမုံမေမြန်းတင်ပြသွားတော့ပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9နာရီနဲ့8နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။
ဗီယိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ကြိမ်နေ့လယ်12နာရီကနေညနေ3နာရီထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်မ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညနေခင်းမှာသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ26ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချက်အစီအစဉ်မှာကြားမှာတော့
ကျွန်တော်တို့ပါတီတွေနဲ့ညှိတဲ့အခါကျတော့နီးဥပဒေကိုသူကဖော်မရှင်ဆွဲနိုင်ခွင့်ရှိတယ်။ဥပဒေသာလွှတ်တော်ကဆွဲတော့
တိုင်းရင်းသားစည်းလုံးညညရဲ့ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဟန်ရွှေပါရှင်အပြည့်စုံကိုမကြခင်ကြားရမှာပါဒီနောက်မှာတော့ရွေးကောက်ပွဲသတင်းကောင်းလို့ချက်နိုင်ငံရေးပါတီမိတ်ဆက်နဲ့အတူတခြားစိတ်ဝင်စားစရာသတင်းဆောင်မတွေကိုလည်းဆက်တိုက်တင်ဆက်ပေးသွားမှာပါခုအရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲမှာမဲပေးမဲ့သူတွေအနေနဲ့မဲစည်းမှာကို့နာမည်မားနေတာအချက်အလက်တွေလွှဲချော်နေတာအစုလိုက်အပြုံလိုက်မဲစည်းမှာမပါတာတွေဖြစ်နေရင်မဲပေးခွင့်နဲ့ဆုံးရှုံးသွားတော့မှာလားမက်ဆီရဲ့နဲ့ပတ်သက်တဲ့စိတ်ဝင်စားစရာအကြောင်းအရာတွေထဲကတချို့ကိုမဝေဆန္ဒကျော်နဲ့စိုက်ထွန်းအောင်လင်းတို့ကဆက်ပြီးတော့တင်ဆက်ပေးထားပါရရှင
်။အမှန်ဆုံးမက်ဆီသွားကြည့်တော့မပါဘူးနော်မပါတော့ကျွန်တော်ပုံစံတော့ကိုင်းနဲ့သွားပြီးတော့ပြင်လဲပေါ့နော်အခုချိန်ထိလည်းဘာမှလည်းအကြောင်းမကြားသေးတော့ဘလို့လာမလဲဆိုတော့ကျွန်တော်လည်းမသိသေးဘူး။
我那边爸爸我偏没有放把风筝弄了垫垫他了然后从今嘛呗别打我了
没事的嘛那么薄啊哭变路亚的蓝地你们来没背景呢
အခုကြားခဲ့ရတာတွေကတော့လာမယ့်ရွေးကောက်ပွဲအတွက်မဲဆင်းနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုတွေပါကိုဆိုင်ရည်မဲဆင်းမှာနာမည်မပါတာတွေအချက်အလက်မမှန်တာတွေမပါတဲ့နဲ့လူတွေပါနေတာတွေရှိနေတဲ့အတွက်စိုးရိမ်ပူပန်နေကြတာလေ
ဒါတွေကတော့အမှန်ပါပဲမဝဆန္ဒရေးအခုကပ်ပြီးသားတဲ့မဲဆင်းတွေထဲမှာနာမည်မပါလို့မဲပေးခွင့်ဆုံးချုံးမှာကိုစိုးရိမ်နေကြတာတွေလည်းတွေ့နေရတယ်ဗျပြီးတော့မားနေတာတွေကလည်းရှိနေတဲ့အတွက်အဲ့ဒီအတွက်ဘာတွေများလှုပ်လို့ရတယ်လဲဆိုတာကိုလည်းသိချင်နေကြတယ်ဗျအ
ဲ့ဒီအတွက်တော့တိတ်မစိုးရိမ်ပါနဲ့မားနေရင်ပြင်လို့ရတယ်လို့မဲဆင်းမှာမပါသေးရင်လည်းဘာတွေလှုပ်လို့ရလဲဆိုတာရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲပညာပေးရေးအဖွဲ့တွေကအကြံပြုပြောပြထားတာရှိတယ်ကိုဆိုင်ရဲ့မြန်မာနိုင်ငံကလူကြီးတန်း90ကျော်ထဲမှာတန်း30ကျော်မဲပေးပိုင်ခွင့်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။မဲပေးခွင့်ရှိသူတွေအနေနဲ့မဲပေးနိုင်တယ်ဆိုတာကိုသိနိုင်အောင်လို့အခြေခံမဲဆန္ဒရှင်စည်းရုံးတွေကိုပြီးခဲ့တဲ့မေလနဲ့စက်တင်ဘာလတွေကကပ်ပေးခဲ့တယ်လေ။ပြီးတော့ပြည်သူတွေကိုပြင်ဆင်ခွင့်လည်းပေးခဲ့တယ်ကိုဆိုင်ရဲ့
။ဟုတ်ကဲ့ပါမဝေဆန္ဒရေးပြင်လို့ရတယ်ဆိုတာတော့ဟုတ်ပါပြီ။အဲ့ဒီလိုပြင်ဆင်လို့ရတဲ့အလုပ်တွေကိုပြည်သူတွေကတကယ်များလုပ်ကြရလားဗျ။
ဒီမေးခွန်းကိုတော့အခုရေကောက်ပွဲကိုလေးလာစောင့်ကြည့်မဲ့ပြည်ရင်းကအရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Face အဖွဲ့ကဦးဆိုင်ရဲကျော်စာမြစ်ကဖြည့်ပေးထားတယ်လी
ဟုတ်ပါဆိုကြပါဘူးကျွန်တော်တို့ပြီးခဲ့တဲ့မဲဆန္ဒရှင်စင်ပညာသတ်သားမှုနဲ့ပတ်သက်ပြီးတော့စက်တင်ဘာ14ရက်ကနေပြီးတော့မှဒီစက်တင်ဘာ28ရက်နေ့ဒီကိုကျွန်တော်တို့စောင့်ကြည့်တာကျွန်တော်လုပ်တယ်မဲဆင်းပညာသတ်သားမှုနဲ့ပတ်သက်ပြီးတော့နေရာပေါင်း860နဲ့800နေရာကျွန်တော်တို့ကြည့်တယ်ဆိုတော့အဲ့ဒီ860နေရာမှာမဲဆန္ဒရှင်စင်သွားစစ်ဖို့အတွက်ကိုနည်းနေတယ်ဆိုတော့တွေ့ရတ
ယ်။ဒါနဲ့အတီးပြုတ်မဲဆင်းကဘယ်တော့လောက်ထုတ်ပြန်ဖို့ရှိလဲခင်ဗျ
။နိုဝင်ဘာ၁ရက်နေ့မှာအတီးပြုတ်မဲဆင်းကပ်ပေးမယ်လို့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပြီလေ။အဲဒါကြောင့်ပဲမဲဆင်းကိုဆိုလို့ရှိရင်မဲဆန္ဒရှင်တွေအနေနဲ့ကြီးပြင်းအောင်ကြီးဖို့လိုတယ်လို့ရေကောက်ပွဲပညာပေးရေးဆောင်ရွက်နေတဲ့မြန်ဖရန်အရက်ဖက်အဖွဲ့အစည်းကဒါစင်မာကတိုက်တွန်းလိုက်တယ်လေ။
မဲဆင်းသွားကြည့်ပေးပါ။ကိုကဘာဖြစ်လို့လဲဆိုတော့ပုံစံ၃ကနဲ့ပြန်ချလို့ရသေးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောထားတာရှိတယ်။ဆိုတော့လက်ရှိအနေထဲမှာတော့သွားကြည့်။ရပောင်း180နေခဲ့တဲ့သူဟာဆိုလို့ရှိရင်တော့ပထမ process အနေနဲ့ကတော့သူ180ပြည့်ပြီးကြောင်းထောက်ထားရှိဖို့လိုတယ်
။ဟုတ်ကဲ့ပါမောက်ဝေဆန္ဒရေးဒီနေရာမှာကျွန်တော်မသိလို့မေးချင်တာလေးတခုတော့ရှိပါတယ်ဗျ
။ဟုတ်ကဲ့ကိုဆိုင်ရေးတကယ်လို့ကျွန်မမသိဘူးဆိုရင်လည်းသက်ဆိုင်ရာတာဝန်ရှိသူတွေကပြပြပေးထားတာကိုနားထောင်လို့ရပါတယ်
။ဒီလိုမျှနောက်ဆုံးအတိပြုလိုက်တဲ့မဲဆင်းကတ်လို့ထပ်ပြီးနာမည်မပါတာတို့မားနေတာတို့ရှိအောင်မယ်ဆိုရင်မဲပေးခွင့်ရနိုင်ပါတော့မလားပြင်ဆင်ဖို့အချိန်ရောရှိပါအောင်မလား
အခုနောက်ဆုံးအကြိမ်ကက်မဲ့အတေပြုမဲဆင်းမှာဆိုရင်အောက်စုလိုက်မိသားစုလိုက်ကြံခဲ့တဲ့သူတွေအတွက်ဆိုလို့ရှိရင်တဲ့တပ်ဆိုင်ရာခရိုင်ရွေးကောက်ပွဲကော်မရှင်ရဲ့ထောက်ခံချက်ရယူပြီးတော့နောက်တိုးဆင်းမှာဖြစ်ဆက်နိုင်ပါတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးရမြင့်ကရှင်းပြထားပါတယ
်ရွေးကောက်ပွဲမတိုင်တဲ့ခုနှစ်အကျိုးကြီးတော့ဖြစ်ဘာပြောဆိုတာကြားဒီမှာတခါကျအစုလိုက်ပြောလဲချုပ်မသိတာကြီးမိသားစုနဲ့ကြံတာကြီးရှိရင်ကြောင်းကြည့်လို့ချင်းအဲ့လူတွေကခေရွေးကောက်ဖွဲ့ကောင်းချင်းအတီးပြီးချက်နဲ့ကျွန်တော်မဲစင်မှာထပ်ချက်တယ်အဲ့ဒါရွေးကောက်ဖွဲ့ကောင်းချင်း9ရက်ဆိုတော့အော်တိုဘာလကုန်ပြီကျွန်တော်တို့ကရနိုင်တယ်ပေါ့ဗျာအဲ့ဒါမှကျွန်တော်မဲစင်ကဒီမှာ
ရွေးကောက်ပွဲကျင်းပတဲ့နေ့မှာဆိုရင်အသက်18နှစ်ပြည့်ပြီးနိုင်ငံသားအဲ့နိုင်ငံသားတွေနဲ့နိုင်ငံသားပြုတ်ခွင့်ရသူတွေအပြင်တပ်ဆိုင်ရာမဲဆန္ဒနယ်ရဲ့မဲစင်မှာပါတဲ့သူတွေပဲမဲပေးခွင့်ရမှာဖြစ်ပါတယ
်မဲပေးခွင့်မရတဲ့သူတွေကတော့ဌာနဝန်ထမ်းတွေထောင်ဒဏ်ကြားခံနေရသူတွေစိတ်ပေါ်ယူတွနေသူတွေလူမွဲအဖြစ်ကြီးညာခံရတဲ့သူတွေရွေးကောက်တင်မြောက်ရေးဥပဒေအရတားမြစ်ခံရတဲ့သူတွေနဲ့နိုင်ငံခြားသားအဖြစ်ခံယူထားသူတွေပဲဖြစ်ကြပါလေ
ဟုတ်ကဲ့ပါကိုဆိုင်ရင်မကြခင်အတီးပြုတ်မဲစင်ထုတ်ပြန်တော့မယ်နော်အဲ့ကြရင်တော့ဆော့ဆော့ကရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူပြောထားတယ်လို့ပဲအစုလိုက်မဲစင်နဲ့မှမပါရင်ခရိုင်ကော်မရှင်ထောက်ခံချက်ယူပြီးပြင်ဆင်နိုင်မအောင်မယ်ဒါအပြင်တူးချင်းကိုရဲ့အချက်လက်မှားတာတွေရှိခဲ့ရင်လည်းတင်နိုင်ပါသေးတယ်ဆိုတဲ့အကြောင်းကိုအတိအပြီးတင်ပြလိုက်ရပါတယ်ရှင
်ဒီအစီအစဉ်ကို Internews ရဲ့ရွေးကောက်ပွဲပညာပေးရေဒီယိုထုတ်လို့ရေးအဖွဲ့ကနေစီစဉ်ထုတ်လုပ်ပေးတာဖြစ်ပါတယ်ခုဆက်လက်ထုတ်လွှင့်မယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းကောင်းထုတ်ချက်တွေကိုတော့ကိုရန်နိုင်နဲ့မတင်ငေးထိုက်တို့ကတင်ပြထားပါတယ်ရှင်
2015ရွေးကောက်ပွဲအတွက်ကြိုတင်မဲစင်းတွေမှာရင်တဲ့ဟာကော်မရှင်ရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဝန်ခံလိုက်ပြီးအဲ့ဒီအတွက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြင်ဆင်သွားမယ်လို့လည်းပြောပါတယ်။နေပြည်တော်မှာဒီကနေ့အောက်တိုဘာ28ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတင်ထွန်းကပြောကြားလိုက်တာဖြစ်ပါတယ်။ပြည်ပရောက်မဲဆန္ဒရှင်တွေမဲပေးတဲ့နေရာမှာအခက်အခဲဖြစ်ခဲ့ရတာတွေမဲပေးခွင့်မရရှိခဲ့တာတွေနဲ့ပတ်သက်ပြီးတော့လည်းသူ့အနေနဲ့စိတ်မကောင်းကြောင်းဦးတင်ထွန်းကပြောပါတယ်။တစက်ထဲမှာပဲကြိုတင်မဲတချို့ကိုပယ်ချခဲ့ရတာဟာပြည်ပကနေကြိုတင်မဲပေးဖို့အတွက်ပုံစံ15လျှောက်ထားတဲ့နေရာမှာအချက်လက်မှားယွင်းတာတွေမပြည့်စုံတာတွေကြောင့်ပယ်ချခဲ့တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။လျှောက်ထားသူတဦးတည်းကနေ5ချိန်ထိလျှောက်ထားတာတွေပြည်တွင်းလိပ်စာမပါတာပြည်ပမှနေထိုင်တဲ့နေရာလိပ်စာမပါတာတွေကြောင့်ပယ်ချခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်
။နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာပြည်ပခါတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့မဲဆွယ်စည်းရုံးရေးတွေကိုကြီးကြပ်ကုတ်ခဲ့ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းလိုက်ပါတယ်။နွေမာလာရှင်းနှစ်မှာကျင်းပမဲ့2015အထွေထွေရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလှုပ်ရှားမှုအရှိန်မြင့်တက်လာနေတာနဲ့အမျှပါတီတွေချင်းချင်းထိတ်တိုက်တွေ့ရကနေပြည်ပခါတွေဖြစ်လာနိုင်ခြေရှိတာကြောင့်ကော်မရှင်ကအောက်တိုဘာလ26ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မလူလားအပ်တဲ့ပြဿနာတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့နိုင်ငံရေးမဲဆွယ်စည်းရုံးမှုတွေကိုအထူးကြီးကြပ်ကုတ်ကဲသွားဖို့လိုပါတယ်။ရွေးကောက်ပွဲဥပဒေနဲ့ကန့်ညီမှုမရှိတဲ့မဲဆွယ်စည်းရုံးရေးတွေကိုတမြစ်ပြီးဥပဒေနဲ့အညီအရေးယူသွားမှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။
ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးလူမျိုးရေးနဲ့ပုဂ္ဂိုလ်ရေးဆိုင်ရာပုတ်ခတ်ပြီးလုံးစုံဟောပြောနေတာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အရေးယူဆောင်ရွက်ဖို့တနိုင်ကန်လုံးတိုင်းတာနဲ့ရွေးကောက်ပွဲလ ీల ဆောင်ကြည့်မဲ့ Peace အဖွဲ့ကတိုက်တွန်းလိုက်ပါတယ်။အဲ့လိုဘာသာရေးလူမျိုးရေးနဲ့ပုဂ္ဂိုလ်ရေးကိုအခြေခံတဲ့မဲဆွယ်စည်းရုံးမှုတွေကမကြာခင်ကျင်းပမဲ့ရွေးကောက်ပွဲကိုထိခိုက်နိုင်တယ်လို့ Peace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးဆိုင်ရဲကျော်စွာမြင့်ကပြောပါတယ်။ဒါပြင်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့လည်းမဲဆန္ဒရှင်တွေနဲ့ထိတွေ့ခွင့်ရအောင်လွတ်လပ်စွာစီရင်ဟောပြောခွင့်ရဖို့အများပြည်သူပိုင်းနေရာတွေကိုဘဲပါတီကိုမှပတ်လိုက်ခြင်းမရှိဘဲပါတီအားလုံးကိုတညီတည်းအသုံးပြုခွင့်ပေးဖို့ကိုလည်း Peace အဖွဲ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။ Peace အဖွဲ့ရဲ့လေးလာမှုအရပုဂ္ဂိုလ်ရေးတိုက်ခိုက်ပြီးမဲဆွယ်စည်းရုံးတာတွေနဲ့လွတ်လပ်စွာမဲဆွယ်စည်းရုံးခွင့်မရတာတွေကဆယ်ရာခိုင်နှုန်းအောက်မှာပဲရှိပေမဲ့လွတ်လပ်တရားမျှတပြီးတည်ငြိမ်တဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဆောင်ရွက်တင်တယ်လို့တိုက်တွန်းလိုက်ပါတယ်။ဒါပြင်ပါတီတွေအနေနဲ့လည်းရွေးကောက်ပွဲကျင့်ဝတ်စည်းကမ်းတွေနဲ့ညီဆောင်ရွက်ကြဖို့ကိုလည်းပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ွယ်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ွယ်ကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္လာကြာတင်ဆက်ပေးသွားပါမယ်။ နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနိုင်ကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
အမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးတိုးချက်အစီအစဉ်တွေကိုလည်းကြည့်ရှုအားပေးနာဆင်ကြပါအောင်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တွေ့ဆုံမေးမြန်းခန်းအစီအစဉ်မှာတိုင်းရင်းသားစီးလုံးညွန့်ညွတ်ရေးပါတီအနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုတ်ပိုင်ခွင့်အပေါ်အမြင်သဘောထားလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်အောင်ကော်မရှင်ကလုပ်ပေးနိုင်ခြေရှိမရှိအပေါ်အမြင်လာမယ့်ရွေးကောက်ပွဲမှာအနိုင်ရနိုင်ခြေအပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းခန်းအပိုင်းနဲ့မှာသိရပါမယ်။ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုဝင်းကတိုင်းရင်းသားစီးလုံးညွန့်ညွတ်ရေးပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဟန်ရွှေကိုတွေ့ဆုံမေးမြန်းထားပါရရှင်
။အခုလောလောဆယ်ဒီပါတီဒီနိုင်ငံရေးပါတီတွေပေါ့နော်ဒီဝင်ရအရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေပေါ့ပါတီဝင်တွေရဲ့ကိုယ်စားလှယ်တွေကိုအခုတလောစီစစ်နေတာကြားသိရပါတယ်အဲ့တော့အဲ့စီစစ်တာနဲ့ပတ်သက်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လုံပိုင်ခွင့်ဒီဘောင်ထဲမှာပဲရှိနေတာပါလားဒါမှမဟုတ်လို့ရှိရင်အဲ့ဒီဘောင်ထဲကြော်ပြီးတော့လုံနေတယ်လို့များယူဆပါလားရှင
်ကော်မရှင်ဥပဒေမှာကသူကကော်မရှင်ဒီရောင်းသူရွေးကောက်ပွဲကော်မရှင်ဒီကော်မရှင်ခွဲတွေဒီနိုင်ငံရေးပါတီတွေကိုကြီးကြပ်ပိုင်ခွင့်ရှိတယ်စီစစ်ပိုင်ခွင့်ရှိပါတယ်တော့ဥပဒေရခွင့်ပြုထားတာပါပဲအဲ့တော့ဥမာကျွန်တော်တို့ပါတီရဲ့ funding ပေါ့ဝေးကြီးနေပတ်သက်လို့သူအချိန်မီးဝင်စစ်စီလို့ရတယ်ဘာကြောင့်လဲဆိုရင်နိုင်ငံပါတီရဲ့ fund ဟာ part of the public fund ပဲဒါပြည်သူရဲ့အစိတ်ပိုင်းတစ်ခုပေါ့လေဘာသာငွေအစိတ်ပိုင်းတစ်ခုဖြစ်တဲ့အတွက်ပြည်သူကိုစားပြီးစစ်စစ်နေနေခွင့်အနာပေးထားပါတယ်ထို့တူပဲကျွန်တော်တို့ရွေးကောက်ပွဲလုပ်တဲ့အခါကျရင်လည်းပဲရွေးကောက်ပွဲကိုယ်စားလှယ်တွေအနေနဲ့ဒီကောက်ပွဲကိုယ်စားလှယ်တွေကဘလို့အရေးချင်းနေရှိရမယ်ဆိုတာဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဖော်ပြထားပါတယ်။ထို့သူရွေးကောက်ပွဲဥပဒေမှာလည်းဖော်ပြထားပါတယ်။အဲ့တော့ကိုယ်စားလှယ်တွေကတော့တင်တာပေါ့။အကိုကနဒီဟာနကိုကိုက်ညီတယ်လို့တင်ကြတာပေါ့။သို့တော့တကယ်ကိုက်ညီမကိုက်ညီဆိုတဲ့ဟာကိုစစ်စစ်ဖို့ကရွေးကောက်ပွဲကော်မရှင်မှာတောင်းအောင်ရှိပါတယ်။အဲ့တော့အခုဆိုရင်သူတို့ပေးထားတာကတော့ခရိုင်ကော်မရှင်ဖွဲ့ခွဲတွေကိုတောင်းအောင်ရှိပါတယ်။တော်ဒီမှာလည်းပဲဌာနဆိုင်ရာပုဂ္ဂိုလ်တွေပါတယ်နော်ကိုယ်စားလှယ်တွေနဲ့ပတ်သက်လို့စစ်စစ်ချင်တဲ့အကြောင်းအရာနဲ့ဆိုင်နဲ့ဌာနဆိုင်ရာတွေပါတယ်ဒါပြင်အပြင်ကပုဂ္ဂိုလ်တွေပေါ့လေနော်သိက္ခာသမားတွေရှိတဲ့ပုဂ္ဂိုလ်တွေလည်းပါတယ်သူတို့ကစစ်စစ်ဥမာကျွန်တော်ပြောတယ်ကျွန်တော်ကခုနဘွေရတယ်လို့ကျွန်တော်ပြောထားတယ်တကယ်ကျွန်တော်ဘွေရလားမရပါလားစစ်စစ်ဘုရားကျွန်တော်ပညာရေးဌာနပုဂ္ဂိုလ်တွေပါတယ်ဆိုတော့မှာနိုင်ငံသားပြည်ပနှစ်ပါမွေးဖွားတယ်လို့မွေးဖွားတယ်လို့ဖြစ်ရမယ်လို့ဆိုထားတယ်တကယ်ကျွန်တော်နိုင်ငံသားပြည်ပနှစ်ပါမွေးဖွားပါလားဒါစစ်စစ်ဘုရားလာဝကပုဂ္ဂိုလ်တွေပါဟောအဲ့တော့နောက်တစ်ခါကတော့ကျွန်တော်ပြစ်မှုကျုလွန်တဲ့ပုဂ္ဂိုလ်လားစသဖြင့်ပေါ့လေဒါဆိုရင်လည်းသူကဂျီရပုပ်ကိုပါနေတယ်တော့ဒီဟာတွေရှိနေတဲ့အခါသူတို့စီစစ်မှာအဲ့တော့အဲ့ဒီအပြင်ဒီလိုမှမဟုတ်ဖ ೇನೆ အခြားဖွဲ့ကြီးတွေကပြီးတန့်ဒီလိုလာပြီးစီစစ်တယ်ဆိုတော့ကျွန်တော်နားမလဲဥပဒေရလည်းပဲကျွန်တော်ကခွင့်ပြုတာမရှိဘူးလို့ကျွန်တော်ဒီလိုပဲသဘောပေါက်ပါ
ဟုတ်ကဲ့ပါအခုပြောင်းစုရေးကောက်ပွဲကော်မရှင်ဆိုပြီးတော့အခုဖွဲ့စည်းထားတာလည်းဒီဥက္ကဋ္ဌကိုတိုင်ကိုကစစ်ဘုချုပ်ကြီးဟောင်းလည်းဖြစ်နေတယ်ပေါ့နော်ပြီးတော့လည်းဒီပြည်ခိုင်ပြိုးပါတီနဲ့လည်းအမတန်မှနှီးစပ်တယ်အရင်တုန်းကလည်းပြည်ခိုင်ပြိုးပါတီဝင်ဖြစ်ခဲ့တယ်ဆိုတဲ့ခါကျတော့သူ့အနေနဲ့ဒီရွေးကောက်ပွဲကြီးကိုတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲကြီးဖြစ်အောင်တမတ်ကြကြဒိုင်လူကြီးဖြစ်နေရက်တီပေးလိမ့်မယ်လို့ကိုယူဆပါလားရှင
်ဒီမှာကျွန်တော်ကနှစ်ပိုင်းပြောချင်ပါတယ်သူ့ origin ကကတော့မှန်ပါတယ်တန်ခံဖွံ့ဖြိုးပါတီကဒီပါတီဝင်ဖြစ်တယ်နောက်တခါကျွန်တော်တန်ခံဖွံ့ဖြိုးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်တယ်အဲ့တော့ဒီမှာတာဝန်ပေးခံပြီးကြတော့မှလွှတ်တော်ကိုယ်စားလှယ်ကထွက်နိုင်ငံရေးပါတီကထွက်ဒီတော့တာဝန်ပေးရဆိုတဲ့ခါကျတော့ဟိုအရေးစကားနဲ့ပြောမယ်ဆိုတော့ဒါလက်တလုံးကြလုပ်တဲ့သဘောပဲနော်တလုံးကြလုပ်တဲ့သဘောပဲသူစားကဟိုသိပြတော့ဟာအရေးချင်းပဲမရှိဘူးပေါ့နော်သို့တော့တကယ်လက်တွေ့လှုပ်လာတဲ့အခါကျတော့ ကျွန်တော်တို့တွေ့ရတဲ့အနေထားကတော့ဒီ2010ရွေးကောက်ပွဲကျွန်တော်တို့ဝင်စဉ်ခါတုန်းကဒီလိုဆိုရွေးကောက်ပွဲကော်မရှင်ဥက္ကရာအဖွဲ့ဝင်ကျွန်တော်တို့နိုင်ငံရေးပါတီနဲ့တစ်ခါမှမတွေ့ရဘာမှလည်းတိုင်ပင်တာလည်းမရှိဘူးပြောတာဆိုတာလည်းမရှိဘူးညှိနှိုင်းတာလည်းမရှိဘူးဒါရင်ဆိုကတော့ရွေးကောက်ပွဲလုပ်မယ်ဆိုပြီးဒီလိုနဲ့လုပ်သွားတာအဲဒီရွေးကောက်ပွဲကော်မရှင်ဥက္ကရာရောက်လာတဲ့အခါမှာတစ်နိုင်ငံရေးပါတီစနဲ့သူတိုင်ပင်တယ်ပွင့်လင်းမြန်သာမှုဖြစ်တဲ့နေတာဖြစ်လာပါတယ်သူတိုင်ပင်တယ်ကျွန်တော်တို့ပြောတာဆိုတာအပြောခံတယ်ညှိနှိုင်းခံတယ်ဒါတစ်ချက်ပါဥပမာ2010တုန်းကကျွန်တော်တို့ကရွေးကောက်ပွဲကိုယ်စားလှယ်ဆင်းတင်သွင်း၅သိန်းပေးရတယ်ကျွန်တော်တို့ပါတီတွေနဲ့ညှိတဲ့အခါကျတော့နီးဥပဒေကိုသူကကော်မရှင်ဆွဲနိုင်ခွင့်ရှိတယ်ဥပဒေသာလွှတ်တော်ကဆွဲတော့အဲ့တော့နီးဥပဒေညှိတဲ့အခါကျွန်တော်တို့နိုင်ငံရေးပါတီတွေကပြောတာပဲရတယ်ကျွန်တော်တို့3သိန်းလောက်ဟောလင်းဖြူကိုလုတ်ပါဒါတစ်ချက်ပြောတယ်နောက်တစ်ခုက2010တုန်းက5သိန်းပေးလိုက်ပြီးပြီရပိတ်စပါးပဲပြန်မရဘူးအခုဆိုလို့ရှိရင်3သိန်းကတကယ်လို့ကျွန်တော်ရွေးခံလို့ကျွန်တော်ဒီ10ပုံတပုံမဆန်မရှိရင်10ပုံတပုံပဲရရင်ရှုံးဒီဖြစ်စီနိုင်ရင်တော့ပြီးပြီပေါ့လေရှုံးဒီဖြစ်စီကျွန်တော်ဒီ3သိန်းကိုပြန်ထုတ်လို့ရတယ်ဒါရီယာကျွန်တော်တို့နိုင်ငံရေးပါတီတွေနဲ့ညှိပြီးတော့လုပ်လို့ရတယ်တော့ရှိလားဒါကြောင့်မလို့2010ရဲ့စာရင်တော့ပွင့်လင်းမြန်လာမှုအများကြီးရှိလာတယ်ပြောလာတယ်ဆိုလာတယ်နောက်တစ်ခုကသူတို့လုပ်မဲ့ road map ကျွန်တော်တို့နိုင်ငံရေးပါတီတို့ချပြပါတယ်2014တည်းကမစ္စတာဘိုင်းနဲ့ကကျွန်တော်တို့ချသူဘာလို့သွားမလဲဘာလို့သွားမလဲဘာလို့သွားမလဲသူ step by step ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေပြင်ဆင်လို့ရတယ်ဒါတစ်ချက်ပါအဲ့တော့ဒီပေါ်မှာအခြေခံပြလဲမြင်တာမှုရှိလာလို့ရှိရင်လွတ်လပ်မှုနဲ့တရားမျှတမှုဆိုတာနောက်ကလိုက်လာတာပါပဲ
ဟုတ်ကဲ့ပါအခုလောလောဆယ်ပေါ့နော်ဒီတိုင်းသာစီလုံးညညရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေကဘယ်နှယောက်လောက်များရှိပါလဲလောလောဆယ်လွှတ်တော်တွေမှာ
လွှတ်တော်တွေမှာကျွန်တော်တို့အလုံးမောင်းဆိုရင်ဆွတ်တော်3ခု64ယောက်ရှိပါတယ
်တိုင်းဒေသကြီးမှာ
ဟုတ်ကဲ့တိုင်းဒေသကြီးမှာ64ယောက်ရှိပါတယ်ဟုတ်ပါဘူး
အဲ့တော့အခုလာမယ့်ရွေးကောက်ပွဲမှာကိုဟိုဘယ်နှရာဂိုင်းနှုံးလောက်များနိုင်မယ်လို့မှန်းထားပါလဲရှင
်ကျွန်တော်တို့ကတော့မူလကတော့ပေါ့လေကျွန်တော်တို့ကဒီလွှတ်တော်မှာဟောပေါ့2015ရွေးကောက်ပွဲမတိုင်ခင်မှာဟုတ်ကကျွန်တော်တို့ကရွေးကောက်ပွဲကျင်းပတဲ့ electoral system ပေါ့အဲ့ဒါကိုပြောင်းစေခြင်းပဲပြောင်းစေခြင်းပဲပြောင်းစေခြင်းက PR system ကိုကျင့်သုံးစေခြင်းပဲအဲ့တော့ဘာကြောင့်လဲဆိုလို့ရှိရင် PR system အရာကတော့ရွေးကောက်ပွဲရတဲ့မစ္စန္ဒနဲ့အပေါ်မှာမူတည်ပြီးတော့လွှတ်တော်ကိုယ်စားလှယ်အချိုးအစားသတ်မှတ်တဲ့စနစ်ပဲဒါကဥပမာကျွန်တော်နဲ့ဒေါက်ကင်ဆူဝန်နဲ့ပြိုင်တယ်ဟုတ်လားဒေါက်ကင်ဆူဝန်ကတမဲနိုင်လေဒေါက်ကင်ဆူဝန်နိုင်သွားတာပဲကျွန်တော်ရတယ်မေးအဲ့ဒါအကုန်လုံးအလားအသာဖြစ်တော့ဒါကတော့ဘာမှတန်ဖို့မရှိတော့ဘူးဟုတ်ကကျွန်တော်ကိုပေးထားတဲ့မက်ဆန္ဒရှင်တွေကပေးထားတဲ့ဟာဘာမှတန်ဖို့မရှိတော့ဘူးတကယ်လို့သာ PR system ကကျင့်သုံးမယ်ဆိုရင် token ဆိုရင်နိုင်ပြီမယ်လို့ကျွန်တော်ပေးထားတဲ့မက်ဆန္ဒအရေးတွေ့ရသူတို့ပေးထားတဲ့မက်ဆန္ဒကိုတန်ဖို့ထားတဲ့အနေနဲ့ကျွန်တော်တို့ပါတီရဲ့ကိုယ်စားလှယ်ဟာဒီမက်ဆန္ဒအချိုးအစားရကြမ်းနေတဲ့အနေထားကျွန်တော်တို့ရှိပါတယ်။ဒါကအခုနိုင်ငံတကာမှာအများကြီးကိစ္စလာတဲ့အခြေတွေပါ။เนาะအဲ့တော့ဥပမာပြောကြလို့ဆိုရင်ဒီမိုကရေစီလူတရားမဲ့ပြည်တဲ့40ရတဲ့လူကနိုင်ပါတယ်။ကျန်တဲ့3ပါတီကဟိုတယောက်တပါတီက30ရတယ်။ဟိုတပါတီက20ရတယ်။တပါတီက10 30ရတယ်။3ပါတီကမဲဆင်က60ရတယ်။နိုင်တာ40ပဲရတယ်။ဒါသူဒီ first pass the post အရာကနိုင်ဝါရာ majority မဟုတ်ဘူး probability ဒါတစ်ချက်နောက်တစ်ခုကတော့ကျွန်တော်တို့ all inclusive နိုင်ငံရေးပါတီတွေအားလုံးစုပါပြီးတော့ဒီမှာပြောကြမယ်နေရာပေါ့လေ space ရစီခြင်းနဲ့ဥပမာကတပါတီနှစ်ပါတီ landslide victory ဆိုဟိုကြတော့ခင်ဗျာအခုသိတဲ့အတိုင်းပဲလေဘာကိစ္စတင်မလဲအကုန်လုံးမဲနဲ့ဆိုးပြလိုက်ပြီးတော့ဟဲ့လားလူထားတယ်မရှိမှရှိတော့ဒါကြောင့်မလို့တယ်ရနီရောမဂျော်ရတီဆိုတဲ့စကားလုံးပေါ်လာတာပါပဲအဲ့တော့ချို့ကြတော့လည်းဘာမှမလို့ပြန်တော့ရောဒီမိုကရေစီအာဏာရှင်စနစ်ဆိုပြီးတော့နော်ဟဲ့လားအခုတွေ့ကြည့်လေအခု KNLD ကအဆိုတစ်ခုတင်တယ်ဘလော့ကောင်းနဲ့ဆိုဖြစ်ဖြစ်ကြည့်ခင်ရင်သူဘောမကြောက်တော့လို့ ဒါကြောင့်မို့လို့ကျွန်တော်တို့က2015မှာပြည်ရစစ်စင်ကျန်သုံးတင်တယ်ဆိုတဲ့ဟာကိုတင်တယ်အဲ့တော့တန်ခိုင်ရလည်းဥရှိမန်တင်ကျွန်တော်တို့လက်ခံတယ်ကျွန်တော်ဟိုတော့အမျိုးသားညီလာခံတွေကကျွန်တော်တို့ပြောခဲ့တာအခုမဖြစ်ဘူးဗျာဒီတိုင်းပေါ့တော်တော်ကျွန်တော်တို့ဘာပဲပြောပြောတတ်နိုင်မလဲကြိုးစားပြီးတော့ဆောင်ရမယ်ကျွန်တော်တို့ကြိုးစားတဲ့ပုံမှာမူတည်ပြီးတော့အဲကျွန်တော်တို့ပုံမှာပြည်သူတွေရဲ့သဘောထားပေါ့လေအမြင်ပြောင်းလာနေတဲ့အမြတ်ကျွန်တော်တို့ကောင်းမွန်တဲ့ရလက်ရလိမ့်မယ်လို့ကျွန်တော်ညွှန်လင်းပါတယ
်ကဲကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့
တိုင်းရင်းသားစီလုံးညညရဲ့ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဟန်ရွှေကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းသွားတာပါရှင်။ POA မြန်မာပိုင်းအစီအစဉ်ကလည်းရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုဆက်လက်တင်ဆက်နေပါရစေ။ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်အစီအစဉ်မှာကိုကန့်ဒီမိုကရေစီနဲ့ညညရဲ့ပါတီနဲ့အရှိုးချင်းအမျိုးသားပါတီရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးပါမယ်ရှင်
။ဒေတာဖွံ့ဖြိုးရေးလှုပ်ဆောင်မှုဆန္ဒရှိနေတဲ့အရှိုးချင်းအမျိုးသားပါတီဟာလာမယ့်ရွေးကောက်ပွဲကိုမကွေးတိုင်းပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တို့ကနေဝင်ရောက်ရှင်ပြိုင်တော့မှာပါကိုယ်စလေလောက်ရှိအောင်နဲ့ဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပြီးအမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်တိုင်းလွှတ်တော်နဲ့တိုင်းသားကိုယ်စလေနေရာတွေအတွက်ဝင်ရောက်ရှင်ပြိုင်တော့မှာပါပါတီရဲ့မူဝါဒကိုတော့အရှိုချင်းအမျိုးသားပါတီရဲ့ဥက္ကဋ္ဌဦးစလိုက်ဟန်ကြီးကအခုလိုပြောပြပါဗျာ
ကျွန်တော်တို့မူဝါဒကတော့ကျွန်တော်တို့က၃ခုလောက်ကျွန်တော်တို့ချထားပါတယ်အဲပထမကတော့ဗာလဲဆိုတော့နိုင်ငံရေးမှာအဲဒီမိုကရေစီစနစ်နဲ့ဆောင်ရွက်ဖို့ဒီမိုကရေစီစနစ်ထုံးကားဖို့အဲနောက်ပြီးတော့ဒီစီးပွားရေးမှာကြတော့ဒီဈေးကွက်စီးပွားရေးစနစ်ဖွံ့ဖြိုးဖို့နောက်ပြီးတော့အုပ်ချုပ်ရေးမှာကြတော့တိုင်းရင်းသားလူမျိုးများအားလုံးဒန်းတူညီတူရတဲ့ဒီဖက်ဒရယ်စနစ်ကိုကျွန်တော်တို့ကပုံဆောင်မှုကျွန်တော်တို့မူဝါဒတွေချထားပါတယ်ကျွန်တော်တို့ဟိုမှာကိုကဒီ branch တစ်ခုလောက်ထားတယ်အမျိုးသမီးအတွက်ပေါ့လေဟိုဟာကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ဘူကော်မတီမှာအမျိုးသမီးဒီ branch အနေနဲ့ဒီလှုပ်ရှားဖို့ကျွန်တော်တို့ဒီသူတို့ပါဝင်နိုင်တဲ့ပုဂ္ဂိုလ်တွေအမျိုးသမီးတွေလည်းစုစည်းစေပေါ့နော
်ရှင်ပြိုင်မဲ့သူတွေထဲမှာတော့အမျိုးသမီးကိုယ်စားလှယ်လောင်းတယောက်ပါဝင်ပါတယ်အခုချိန်မှာတော့ပါတီအနေနဲ့ပြည်သူတွေကိုဝင်ရောက်ရှင်ပြိုင်မဲ့နေရာတွေအလိုက်ဂရီတွေပေးပြီးမဲဆွယ်နေတယ်လို့ဆိုပါတယ်တကယ်လို့အရှိုချင်းအမျိုးသားပါတီအနေနဲ့လွတ်တော်တွေရောက်သွားမယ်ဆိုရင်တော့ဘာတွေလှုပ်ဆောင်သွားမလဲဆိုတာကိုလည်းပါတီဥက္ကဋ္ဌဦးစလိုက်ဟန်ကြီးကအခုလိုပြောပါရယ
်ကျွန်တော်တို့အရှိုချင်းအမျိုးသားပါတီကဒီလူမျိုးစုပါတီတပါတီဖြစ်ပေမဲ့လည်းပဲကျွန်တော်တို့ရည်ရွယ်ချက်ကကျွန်တော်တို့အရှိုချင်းလူမျိုးများနေထိုင်တဲ့ဒေသပေါ့နော်နောက်ပြီးတော့အခုရွေးကောက်ပွဲဝင်ပြီးတော့ရွေးချယ်မဲ့ဒေသတွေမှာအဲ့ဒီဒေသတွေမှာရှိတဲ့တိုင်းရင်းသားလူမျိုးအားလုံးအတွက်အကျိုးစီးပွားဖွံ့ဖြိုးရာဖွံ့ဖြိုးကြောင်းကျွန်တော်တို့လှုပ်ဆောင်မယ်လို့ရည်ရွယ်ချက်ကျွန်တော်တို့ချက်မှတ်ထားပါတယ
်လွတ်တော်တဲ့ရောက်သွားရင်လည်းရည်တည်ချက်တူတဲ့ကိုယ်စားလှယ်တွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဆိုပါတယ်ဒီသူတွေအနေနဲ့အရှိုချင်းအမျိုးသားပါကြီးကိုဘာကြောင့်မဲပေးတင်နေဆိုတာကိုလည်းအခုလိုပြောပါတယ
်ဒီကိုယ့်ရဲ့တိုင်းရင်းသားလူမျိုးစုအရှိုချင်းအနေနဲ့လည်းပဲဒါသူတို့သိကြကျွန်တော်တို့ရှင်ချင်းလူမျိုးကိုအားပေးတဲ့အနေနဲ့သူတို့ပေးတဲ့လေနောက်ပြီးတော့ကျွန်တော်တို့ရည်ရွယ်ချက်ကိုကပထမလူမျိုးမရွေးတိုင်းရင်းသားမရွေးအဲသူတို့ရဲ့ဒီတဖို့ရွေးရင်အားလုံးခံစားရအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်ရှိတယ်ကျွန်တော်တို့ပါတီကိုဒါမဲပေးတင်ပါတယ်လို့ဒါပြောလို့ပါတယ
်ပါတီဝင်အင်အား3000လောက်ရှိနေတဲ့အရှိုချင်းအမျိုးသားပါတီဟာ2012ခုနှစ်ကပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါကိုကန့်လူမျိုးစုတွေရဲ့အခြေခံလိုအပ်ချက်တွေကိုလွတ်ဆောင်သွားဖို့ကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီက2015ရွေးကောက်ပွဲကိုလွတ်တော်ကိုယ်စားလှယ်6ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာပါကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီအနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့လာရှိုတိန်နီကွန်လုံမြို့နယ်တွေကနေပြည်သူလွတ်တော်တိုင်းဒေသကြီးလွတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါပါတီရဲ့မူဝါဒနဲ့ပတ်သက်ပြီးကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီဒုဥက္ကဋ္ဌဦးရန်ကျင်ကံကအခုလိုပြောပါတယ်
ပါတီမူဝါဒကတော့ကျွန်တော်တို့ကလူမျိုးစုပါတီဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီကျွန်တော်လူမျိုးစုရဲ့အခြေခံလိုအပ်ချက်ကိုကျွန်တော်အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပါတယ်။ဥပမာကျွန်တော်တို့လူမျိုးစုပညာရေးကျန်းမာရေးပေါ့နော်။ဒါဒီအဖက်ဖက်ပေါ့။ဒါတွေကိုကျွန်တော်တို့ဆောင်ရွက်ပါတယ်။ဟိုကျွန်တော်တို့အနေနဲ့အေပါတီရဲ့ဒီမူဝါဒအနေနဲ့ကတော့ကျွန်တော်လက်ရှိနိုင်ငံတော်ကနေတောင်းနေတဲ့ဒီမိုကရေစီစနစ်အရဒါကဒီနိုင်ငံရေးမှာဒီအားလုံးပါဝင်ကြမဲ့ဒီအနေထားရှိပါတယ်အဲ့လိုပါဝင်တဲ့အခါမှာကျွန်တော်တို့ကလည်းလူမျိုးစုအနေနဲ့ကျွန်တော်တို့ဒီနိုင်ငံတော်ရဲ့ဒီနိုင်ငံရေးဒီတာဝန်ဒီနိုင်ငံရေးတာဝန်ကိုတခန်းတခါနတောင့်တနာအနေနဲ့ကျွန်တော်တို့ပါဝင်တာဖြစ်ပါတယ် စီးပွားရေးမူဝါဒကိုလက်ရှိပေါ်တော့ကျွန်တော်တို့နိုင်ငံတကာနဲ့ရှင်ပြီးတော့ကျွန်တော်တို့ကိုဘယ်လိုခေါ်မလဲဇီးကွက်စီးပွားရေးစနစ်ကိုပေါ်ဆောင်နေတယ်ပေါ့နော်ဆိုတော့ဒီဟာလဲလက်တလုံးမှာတော့ဒါလက်ရှိကျွန်တော်နိုင်ငံလိုအချက်အရာဒါကတော့ဟိုအတိုင်းအတာတစ်ခုထိတော့ဟိုဖြစ်တဲ့ကဏ္ဍလေးရှိပြီးမဖြစ်တဲ့ကဏ္ဍလေးရှိပါတယ်ကျွန်တော်တို့အနေနဲ့ကတော့စီးပွားရေးမူဝါဒနေနဲ့ ပြည်တွေကိုလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ဥယျာဉ်ကျင်ကန်ကပြောပါသေးတယ်။ပါတီရဲ့ကိုယ်စားလှယ်လောင်းနေလွတ်တော်ရဲ့ရောက်ခဲ့မယ်ဆိုရင်တော့ကိုကန့်ဒေတာတွင်းမှာရှိတဲ့ဗီဒီယိုရဲ့အခြေခံလိုအပ်ချက်တွေကိုတောက်ဆိုသွားဖို့ရှိတယ်လို့ဥယျာဉ်ကျင်ကန်ကပြောပါတယ်။ပါတီရဲ့ကိုယ်စားလှယ်ဂရိစကားဆိုတော့ကျွန်တော်တို့ကတော့ဒါခုနပြောတဲ့ပါတီရဲ့မူဝါဒပါပဲခင်ဗျ။ ကျွန်တော်လူနည်းစုတွေမှာဒီဘယ်လိုခေါ်မလဲဟိုနိုင်ငံရေးအရာရတဲ့ရထိုက်တဲ့ဒီအခွင့်အရေးတွေကိုလည်းကျွန်တော်တို့ကဒီဒီတောင်းဆိုသွားမှာပါဟိုလူနိုင်ငံရေးအရာပေါ့နော်နိုင်ငံကြီးလားအရာကျွန်တော်တို့တောင်းဆိုသွားမယ်ဒေတာမှာရှိနေဒီကျွန်တော်တို့လူမျိုးစုရေမဟုတ်ပဲနဲ့ဒေတာကျွန်တော်တို့ဒါဒီဒေတာကိုကုစားပြုနိုင်ခဲ့မယ်ဆိုရင်တော့အဲ့ဒေတာမှာရှိတဲ့ပြည်သူအလုံးနဲ့ကျွန်တော်တို့လူမျိုးစုပါပြည်သူရဲ့ဒီဒီအခြေခံလိုအပ်ချက်တွေကိုကျွန်တော်တို့ကတော့တင်ပြတောင်းဆိုမယ်လို့ပဲကျွန်တော်တို့ဟိုရည်ပန်းထားပါခင်ဗ
ျကိုကက်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီကို1989ခုနှစ်ခရဲကတည်ထောင်ခဲ့တာဖြစ်ပြီး2010မှာပြန်လည်မှတ်ပုံတင်ခဲ့တာပါပါတီဝင်အားကတော့တထောင်ကျော်ရှိနေပါတယ်ကျွန်တော်သိရပါမြမခတရင်အကြီးစီကနေ VOA ကိုပြပို့လိုက်တာပ
ါ VOA မြန်မာပိုင်းကလည်းအင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကလည်းနောက်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်ကြရင်လဲနောက်ဆုံးရသတင်းတွေနဲ့အတူတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါရှင်အင်္ဂါနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမှတ်သိငေထိုက်ကပြောပြပေးပါအောင်ရှင်တနင်္လာနေ့ကလှုပ်ခတ်ခဲ့တဲ့ပြင်အား 9.5 ရှိတဲ့ငလျင်ကြီးကြောင့်ဘေးရန်တင့်သူတွေကိုကူညီဖို့သူ့အစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်သွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရက်ကဒီကနေ့ပြောဆိုလိုက်ပါတယ်။အခြေအနေပေါ်တာဝန်ရှိသူတွေအပြည့်အဝဆန်းစစ်ပြီးတဲ့နောက်ကူညီကယ်ဆယ်ရေးဆိုင်ရာအစီအစဉ်တစ်ခုကိုကြီးညာမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကလူနေကျတဲ့ဘက်ဒက်ခမ်ပြည်နယ်မှာတနင်္လာနေ့ကငလျင်အကြီးအကျယ်လှုပ်ခတ်ပြီးကြတဲ့ကအပြည့်အစုံအခြေအနေနဲ့တုံ့ပြန်လှုပ်ဆောင်နေရတာကိုသိရဖို့ဝန်ကြီးချုပ်ရှရစ်ဟာအစင်းမြင့်တာဝန်ရှိသူတွေနဲ့အစည်းအဝေးတစ်ခုလည်းကျင်းပခဲ့ပါတယ်။အာဖဂန်နေဇာဘက်ကနေပြင်းထန်တဲ့ပစ်ခတ်မှုတွေကြောင့်ဒီကနေ့မှပဲပါကစ္စတန်စစ်သား9ယောက်သေဆုံးသွားတဲ့အကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်။ဝါဇီရစ်စတန်တောင်ပိုင်းကအန်ဂေါ်အက်ဒါဒေသမှာရှိတဲ့ရှေ့တန်းစခန်းတစ်ခုတိုက်ခိုက်ခံရတာလို့လည်းပြောပါရတယ်။တိုက်ခိုက်မှုဟာစစ်သွေးကြွတွေရဲ့လက်ချက်လား၊အာဖဂန်စစ်သားတွေရဲ့လက်ချက်လားဆိုတာကိုတော့ပါကစ္စတန်စစ်တပ်ကပြောဆိုထားတာမျိုးမရှိသလိုအာဖဂန်နစ္စတန်နိုင်ငံဘက်ကလည်းတစုံတရာပြောဆိုမှုမျိုးမရှိသေးပါဘူးရှင်။တောင်တရုတ်ပင်လယ်ထဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ Separately ကျွန်းစုကတန်နာကျောက်တန်းနဲ့ရေမှိုင်12မိုင်အတွင်းပေရင်ဒုံးကြီးတဲ့အမေရိကန်ဖြတ်သင်းဘောတစ်စင်းဒီကနေ့ခုံမောင်းခဲ့ပါရတယ်။ဒါဟာဖြင့်လူလုံကျွန်းတူတွေစောက်ပြီးတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့အပေါ်အတိအသားဆုံးစင်ခေါ်မှုအဖြစ်လဲရှုမြင်ကြပါတယ်။ USS Lassen ဖြစ်တဲ့ဘော့ဟာအမေရိကန်ရေတပ်ရဲ့ P-8 တွေထောက်လှမ်းရေးလေယာဉ်တစ်စင်းအပြင် P-3 ထောက်လှမ်းရေးလေယာဉ်တစ်စင်းမှပါနိုင်ခြေရှိပြီးစူပီတန်နာကျောက်တန်းနာထိခုံမောင်းခဲ့တာဖြစ်ပါတယ်။ရှီမင်းနိုင်ငံမြို့တော်ဆာနာကနေစီမထားဆရာဝန်များအဖွဲ့ရဲ့ဆေးရုံကိုမင်းညာတို့ကဆော်ဒီအာရေဗျာဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေထိမှန်ခဲ့တယ်လို့ MSF ကဒီကနေ့ပြောဆိုလိုက်ပါတယ်။ဘုံကျဲတိုက်ခိုက်ခံရမှုအတွင်းရှီမင်းမြို့တော်ဆာနာကဆေးရုံထဲမှာလူနာတွေနဲ့ဝန်ထမ်းတွေရှိနေခဲ့တယ်လို့လည်း MSF ကတွစ်တာစာမျက်နှာမှာရေးသားထားပါတယ်ရှင်။အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိလိုင်းဒိုမီတာ19.25 MHz ကနေထုတ်တိုက်ထုတ်လွှင့်ပေးခဲ့တာပါ။ဒီကနေ့ည9:00ကျရင်လည်းပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လန်းပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးဝဲကျေးဇူးတင်ပါတယ်။ကျမအနားလောက်ပါ
This program has come to you from the Voice of America, Washington.